Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် March 18ရက်နေ့ဂျာတာပရီနေ့မနေ့ဖက်အတန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ကအစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားပါမယ်ဒီကနေ့အစည်းအဝေးတွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးပါမယ်တဲ့ရင်တွေမှာဆိုလို့ရှိရင်မြန်မာနိုင်ငံကနေစစ်တပ်အာဏာသိမ်းပြီးနောက်ရတနာဓာတ်ငွေ့လုပ်ငန်းကွက်ကနေ total နှုတ်ထွက်တဲ့အခါမှာရော်ကြေးယူမှာမဟုတ်ဘူးလို့ပြောဆိုလိုက်တဲ့သတင်းယူကရိန်းသမ္မတအကူအညီတောင်းပြီးတဲ့နောက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေါ်လာသန်း800ကူညီမယ်လို့ကြေညာလိုက်ပါတယ်ပုံတူးနေညမှာပဲဂျပန်နိုင်ငံမှာပြင်းအား 9.3 ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားခဲ့ပါတယ်ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးဥစွာသတင်းတွေထဲမှာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ကျွန်တော်တို့သတင်းဖေးဖို့ကျတဲ့သတင်းစောင်းမတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရခင်ဗျာ
။ဆန်ပြနေတာဘလောက်နလာပင်ဆင်းနေရနေကစပြီးတော့ပြနေတာဒီနေ့ထိမရောက်နိုင်သေးဘူး။တခြားအဖွဲ့အစည်းတွေကဆန်ပေးတာလည်းမရှိဘူးခင်ဗျာ
။ရခိုင်ပြည်နယ်တွေကစစ်ပြေးဒုက္ခတွေစခန်းတွေမှာကုညီထောက်ပံ့မှုတွေပြက်လက်နေပါတယ်။ဒီအကြောင်းကိုမကြာမီပဲနားတော်တာဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်အမေရိကန်ကွန်ဂရက်လွှတ်တော်မှာဘူဒူးနေကယူကရိန်းသမ္မတဘာတွေပြောခဲ့ပါလဲမကြမီတင်ပြပေးပါမယ်တိုင်းနိုင်ငံမှာအလုတ်အကင်ရှာဖွေဖို့တွားရောက်တဲ့တရားမဝင်မြန်မာနိုင်ငံသား6ဦးမော်တော်ယဉ်မတော်တဆမှုကြောင့်တည်ဆုံခဲ့ပါတယ်စတဲ့သတင်းနဲ့သတင်းဖေးဖို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဒီမြန်မာနဲ့နိုင်ငံတကာကသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပါတော့မယ်ခင်ဗျာ
ယူကရိန်းသမ္မတကအကူအညီပေးဖို့ပန်ချလိုက်ပြီးနောက်မှာပဲလက်နက်နဲ့ကာကွယ်ပစ္စည်းတွေပါဝင်ဒေါ်လာ800ကူညီထောက်ပံ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ပေါ်ထူးနေမှာပဲကြေညာလိုက်ပါတယ်။အခုနောက်ထပ်ကြေညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီသတင်းပတ်ထဲယူကရိန်းအတွက်လုံခြုံရေးအကူအညီဖြစ်အမေရိကန်ကပေးရတာဒေါ်လာ10,000ရှိသွားပြီလို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ။ခုနောက်ဆုံးပေးရမယ့်အစီအစဉ်မှာယူကရိန်းပြည်သူတွေကိုလေရင်တွေရဟယင်တွေနဲ့တိုက်ခိုက်နေရတွေကိုယူကရိန်းစစ်တပ်ကဟန်တားဖို့နဲ့လေကြောင်းပိုင်နဲ့ကိုကာဝယ်နိုင်ဖို့လေကြောင်းရန်ကာဝယ်စနစ်800ပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါမှမဟုတ်ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေရင်မပြန့်တမ်းရဇုံနယ်မြေတက်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ကြားချက်ကိုတော့လက်မခံခဲ့ပါဘူး။စတင်ကလေကြောင်းရန်ကာဝယ်စနစ်တွေအပြင်တန်ချက်ကဖြစ်လက်နက်တွေလောင်းချတွေစစ်တပ်တွေလက်နက်ငယ်တွေကြီးစံတန်း20ရောကြီးကဝတ်စုံနဲ့အုတ်ထုတ်တွေလည်းပါဝင်ပါတယ်ရုရှားစစ်တပ်ရဲ့သတင်းသုံးပတ်ကြာပြင်းထန်တဲ့ထိုးစစ်ဒဏ်ခံရတဲ့ယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ဖို့အမေရိကန်လွှတ်တော်ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီပေါ်ထူးနေကအနှူးညွတ်ပန်ကြားခဲ့ပြီးနောက်မှာပဲအမေရိကန်ကနောက်ထပ်အကူအညီပေးမယ့်အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ပြင်းထန်ရင်ဆိုင်နေရတာသတင်းသုံးပတ်ရှိလာနေချိန်မှာယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ပေးကြဖို့အမေရိကန်လွှတ်တော်အမတ်တွေကိုယူကရိန်းသမ္မတကတိုက်တွန်းလိုက်ပါတယ်။ယူကရိန်းအတွက်စီးရေးကူညီတွေပုံမပေးရဖို့နဲ့ယူကရိန်းလေပိုင်နက်ကိုလေးမပြန့်တမ်းရဇုံနယ်မြေအဖြစ်သတ်မှတ်ဖို့လဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်ကိုပန်ကြားခဲ့တာပါ
။ Right now the destiny of our country is being decided.
ကုချေရတိုင်းပြည်ရဲ့ကံကြမ္မာနဲ့ပြည်သူလူထုရဲ့ကံကြမ္မာယူကရိန်းနိုင်ငံလွတ်လပ်ရေးနဲ့ဒီမိုကရေစီကိုဆက်လက်ထိန်းသိမ်းထားနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမယ့်အချိန်ပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကအမေရိကန်လွှတ်တော်ကိုအွန်လိုင်းကနေတိုက်ရိုက်ပြောကြားရမှာထည့်သွင်းပြောဆိုလိုက်တာပါယူကရိန်းသမ္မတရဲ့မိန့်ခွန်းကြောင့်ဒုတိယကမ္ဘာစစ်မှာအမေရိကန်စတင်ပါဝင်ခဲ့တဲ့အကြောင်းရင်းတစ်ခုဖြစ်ခဲ့တဲ့1942ခုနှစ်ကပလဲစိကန်ကိုဂျပန်ကတက်ခဲ့ခဲ့တာ2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်မှာချမ်းပတ်ဝါဒီတွေတက်ခက်ခံခဲ့ရပြီးနောက်ပိုင်းဆယ်စုနှစ်နှစ်ခုကြာအချမ်းပတ်ဝါဒတက်ဖြည့်ရေးချိုးဖောက်မှုတွေနဲ့နာကျင်စရာအတေဟောင်းကိုပြန်ပြောင်းအမှတ်ရစရာလည်းဖြစ်ခဲ့ရပါတယ်။ဒီဥဆောင်တူဖြစ်ကနေယူကရိန်းနိုင်ငံခေါင်းဆောင်ဖြစ်လာတဲ့အသက်44နှစ်အရွယ်သမ္မတဇယ်လန်စကီရဲ့မိန့်ခွန်းနဲ့မှာအမေရိကန်ကနိုင်ငံသားတွေခွင့်ရေးလှုပ်ရှားသူမာတင်လူသာကင်းဂျူနီယာရဲ့ထင်ရှားတဲ့စကားတစ်ချို့ပါဝင်အမေရိကန်သမိုင်းကိုပြန်ပြောင်းသတိရစရာတွေလည်းပါဝင်ခဲ့တာပါ။ယူကရိန်းသမ္မတရဲ့မိန့်ခွန်းမှာပဲယူကရိန်းလေပိုင်နဲ့မှာလေရင်မပြန့်တမ်းရနေမြေတတ်မှတ်ဖို့လဲတိုက်တွန်းခဲ့ပါတယ်။အမေရိကန်ဆိုရတော့ရုရှားနဲ့တိုက်ရိုက်ထိတဲ့တွေ့မှာကိုမလိုလားတဲ့အတွက်လေရင်မပြန့်တမ်းရနေမြေဖြစ်တတ်မှတ်ဖို့လက်မခံခဲ့ပါဘူး။ ယူကရိန်းကိုချူချော်တက်ခတ်မှုတွေသတင်းသုံးဖက်လောက်ရှိလာခြင်းမှာပဲလူခွင့်ရေးခြေနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ဥရောပကောင်စီဖွဲ့ဝင်ဖြစ်ကနေရုရှားနိုင်ငံနှုတ်ထွက်လိုက်ပါတယ်ဖွဲ့ဝင်ဖြစ်ကထွက်ဖို့ရုရှားကကြီးညာလိုက်ပြီးနောက်တရက်ဖြစ်တဲ့ဗိုလ်ထုနေ့မှာပဲဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဥရောပကောင်စီကတရားဝင်အတည်ပြုလိုက်တာပါ26နှစ်ကြာဖွဲ့ဝင်ဖြစ်ကိုအဆုံးသတ်မဲ့ဆုံးဖြတ်ချက်ကိုကြီးညာလိုက်ပြီးတဲ့နောက်ပြည်သက်နိုင်ငံစတရာဘိုမြို့ကဥရောပကောင်စီရုံးချုပ်အပြင်မှာရှိတဲ့ဖွဲ့ဝင်နိုင်ငံတွေရဲ့လန်တွေတဲကရုရှားလန်ကိုဖြုတ်ချလိုက်ပါတယ်ရုရှားရဲ့လွှဲရကြောင်းအခုလိုအခြေအနေထိရောက်ခဲ့ရတာဖြစ်ပြီးတနည်းနည်းချင်းချင်းမှာရုရှားဟာငြင်းချင်းရင်းနဲ့ဒီမိုကရေစီယူဆတွေကိုလက်ခံပြီးဖွဲ့ဝင်ဖြစ်ပြန်လည်ပါဝင်လာဖို့မျှော်လင့်ကြောင်းလဲဆွေးနွေးနိုင်ငံကြေးဝန်ကြီးအန်လင်တွေကပြောဆိုခဲ့တာပါရုရှားနိုင်ငံကြေးဝန်ကြီးဆာဂေးလာဗရော့ကတော့ဥရောပကောင်စီကနီတိုးနဲ့ EU ဖွဲ့ဝင်တွေဟာအများစုဖြစ်အာဏာအလွှဲသုံးစားလုပ်ခဲ့ကြပြီးရုရှားစန့်ချင်မူဝါဒတွေကိုကျင့်သုံးနေတယ်ဆိုပြီးဆွဆွဲခဲ့ပါတယ်။ဥရောပကောင်စီအဖွဲ့ဝင်ဖြစ်တဲ့ယူကရိန်းနိုင်ငံကနိုင်ငံချိုင်းဝန်ကြီးဒီမီထရိုကူလီပါကတော့ယူကရိန်းပေါ်ရန်လိုပြီးရက်ဆက်ချမ်းကျုပ်တဲ့လူရက်တွေနဲ့ဆေးရဆွေးမှုတွေကျူးလွန်နေတဲ့ရုရှားအတွက်ဥရောပကအဖွဲ့အစည်းတွေမှာနေရာမရှိဘူးလို့ပြောဆိုခဲ့တာပါ။ယူကရိန်းကိုချူချော်မှုကြောင့်နောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရုရှားကနေရေနံစိမ်းတွေဝယ်ယူဖို့အိန္ဒိယကနည်းလမ်းတွေရှာဖွေနေပါတယ်။ရေနံစိမ်းတွေဝယ်ယူဖို့ရုရှားနဲ့ဆွေးနွေးနေကြောင်းအိန္ဒိယရေနံနဲ့တဘောတံငွေဆိုင်ရာဝန်ကြီးဟာတီစင်ပူရီကအင်္ဂါနေ့မှာပါလီမန်ကိုပြောကြားလိုက်တာပါ။ရုရှားဆိုရကသက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့သူကိုယ်တိုင်ဆွေးနွေးမှုတွေရှိတဲ့အကြောင်းလဲလွှတ်တော်မှတ်တွေကိုပြောပါတယ်။ရေနံစိမ်းဝယ်ယူမဲ့အစီအစဉ်တွေရနိုင်မဲ့ပမာဏပေးချေရမဲ့ပုံစံတွေနဲ့ပတ်သက်လို့အဆိုရကနီးလဲရှာနေတယ်လို့လည်းပြောဆိုခဲ့တာပါ။အိန္ဒိယသတင်းစာ Times of India ကတော့ရုရှားကနေရေနံစိမ်းစီပီပါ၃သန်းခွဲကိုအိန္ဒိယကအကြီးအကျယ်ဈေးလျှော့ပြီးဝယ်ယူဖို့သဘောတူညီချက်ရတော့မယ်လို့အမည်မဖော်လိုတဲ့နီးစပ်သူတွေကိုကူကားပြီးဖော်ပြခဲ့ပါတယ်။အိန္ဒိယဟာကမ္ဘာမှာရေနံတင်သွင်းမှုတတိယအများဆုံးနိုင်ငံတစ်ခုဖြစ်ပြီးတိုင်းပြည်အတွက်ရေနံစိမ်းလိုအပ်ချက်80ရာခိုင်နှုန်းကျော်ကိုလည်းပြည်ပကတင်သွင်းနေရတာပါ။ရေနံစိမ်းတွေကိုအရှေ့လယ်ပိုင်းနဲ့အမေရိကန်ကနေအဓိကတင်သွင်းနေပြီးရုရှားကတင်သွင်းတဲ့ပမာဏကတော့300ခန်းနှုန်းလောက်သာရှိနေပါတယ်။ဒါပေမဲ့လည်းယူကရိန်းကိုရုရှားကကျူးကျော်တက်ခတ်မှုကြောင့်ရေနံစိမ်းတွေအဆမတန်တက်လာတဲ့ကြောင့်စီးပွားရေးပြန်လည်နှလန်ထူဖို့ကြိုးပမ်းနေရတဲ့အိန္ဒိယမှာရေနံအတွက်ကုန်ကျစရိတ်တွေမြင့်တက်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။ရုရှားကရေနံစိမ်းတင်ပို့ဖို့အိန္ဒိယကဆွေးနွေးနေတဲ့ကြောင့်ကုန်သွယ်မှုတွေအတွက်လည်းလမ်းဖွင့်ထားလိမ့်မယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြင်သစ် Total Swine Company ကသူတို့အနေနဲ့မြန်မာနိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေကိုရုပ်သိမ်းရမှာရော့ကျေးပေးဖို့တောင်းခံမှာမဟုတ်ဘူးလို့ဗုဒ္ဓဘုနေကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမနစ်ကဆရာနာသိမ်းပြီးတဲ့နောက်ပိုင်းလူခွေရေးချိုးဖောက်မှုတွေပေါ်စိုးရိမ်မှုတွေနဲ့အတူဖိအားပေးမှုတွေများလာပြီးတဲ့နောက်ကမ္ဘာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကြီးဖြစ်တဲ့ Total Swine Company ကနေမြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်ခဲ့တာပါ။ချင်းချက်အနေနဲ့မြန်မာနိုင်ငံကနေရုပ်သိမ်းရမှာ Total Swine Company ကနေသူ့ပိုင်ဆိုင်မှုတွေအတွက်ငွေကြေးအရရော့ကြေးပေးဖို့တောင်းခံဖို့မရှိကြောင်းကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြင်သစ်စွမ်းအင်ကုမ္ပဏီကြီးနဲ့သူ့ရဲ့လှုပ်ဖော်ကိုင်ဘက် American စွမ်းအင်ကုမ္ပဏီဖြစ်တဲ့ Chevron တို့ ဇန်နဝါရီလကပူးတွဲထုတ်ပြန်ခဲ့တဲ့ကြေညာချက်မှာမြန်မာနိုင်ငံမှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအခြေအနေဆိုးရွားလာနေတာကိုကိုကားပြီးရန်နာတန်းဝေတူဖော်ရေးလုပ်ငန်းကနေသူတို့ထွက်ခွာတော့မှာဖြစ်တယ်လို့ဖော်ပြထားပါတယ်။ကပလီပင်လယ်ပြင်မှာရှိနေတဲ့ဓာတ်ငွေတူဖော်ရေးလုပ်ငန်းဟာမြန်မာနဲ့အိန္ဒိချင်းထိုင်းနိုင်ငံကိုလျှက်စစ်တအားပေးနေတာပါ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အစီရင်ခံစာအရသဘာဝဓာတ်ငွေစီမံကိန်းဟာမြန်မာနိုင်ငံရဲ့နိုင်ငံခြားငွေရရှိမှုတစ်ခုတည်းသောအကြီးဆုံးအရင်းမြစ်ဖြစ်ပြီးနှစ်စဉ်ဒေါ်လာ1ဘီလီယံကျော်ရရှိနေတာဖြစ်ပါတယ် Total Swine Company အနေနဲ့ဖက်ဆက်လုတ်ကင်နေတဲ့ရတနာပုံနဲ့ MGTC ဓာတ်ငွေပိုင်လိုင်းကနေရုပ်သိမ်းထွက်ခွာမဲ့အချိန်ကိုဇူလိုင်လ20ရက်နေ့အဖြစ်သတ်မှတ်ကြောင်းကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ယေမန်နိုင်ငံကိုကူညီဖို့ဒီနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရန်ပုံငွေ အမေရိကန်ဒေါ်လာ 1.3 ဘီလီယံထိရမယ့်ကတိကဝတ်တွေကိုလက်ခံရရှိခဲ့ကြောင်းကုလသမဂ္ဂကပုတ်တပ်မှုနေ့ကကြေညာခဲ့ပါတယ်။တကယ်တမ်းကုလသမဂ္ဂကညှိနှိုင်းထားတာကဒေါ်လာ 4.2 ဘီလီယံထိပါ။ရှိမင်းနိုင်ငံအတွက်ရမယ့်ရန်ပုံငွေစည်းနဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အထွေထွေအတွင်းရေးမှူးလည်းဖြစ်အရေးပေါ်ကဲဆယ်ရေးညှိနှိုင်းရေးမှူးမာတင်ဂရစ်ဖ်စ်ကရှိမင်းနိုင်ငံဆိုင်ရာဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲအတွင်းမှာအခုလိုပြောသွားပါတယ
်။ And I'm pleased to announce we heard 36 donors.
ဂျီမီမာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီအတွက်အလှရှင်36နိုင်ငံကနေဒေါ်လာ 1.3 ဘီလီယံနီးပါးပေးဖို့ကတိပြုထားကြောင်းကြားသိရတဲ့အတွက်ဝမ်းမြောက်မိကြောင်းမာတင်ဂရစ်ဖ်စ်ကပြောသွားတာပါ American ပြည်ထောင်စုကတော့ဂျီမီနိုင်ငံကိုဒီနှစ်အတွက်ဒေါ်လာ585သန်းနီးပါးပေးဖို့ရှိကြောင်း American နိုင်ငံသားရေးဝန်ကြီး Anthony Blinken ကကြေညာခဲ့ပါတယ်ဥရောပသမဂ္ဂကတော့ဒေါ်လာ1400ကျော်ထောက်ပံ့မယ်လို့ပြောကြခဲ့ပြီးဗြိတိန်ကဒေါ်လာ115သန်းပေးဖို့ရှိကြောင်းကတိပြုခဲ့ပါတယ်။ဗြိတိန်အီရန်နိုင်ငံသူနိုင်ငံသားတွေဖြစ်တဲ့နာဇနီဇာဂရီရက်ကလစ်ဖ်နဲ့အနူရှေအာရှဒီကိုအီရန်ကနေပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဘုနေ့မှာဗြိတိန်နိုင်ငံကိုပြန်လည်ရောက်ဖို့ရှိနေပါတယ်။အီရန်အချင်းထောင်ထဲမှာနာဇနီဇာဂရီရက်ကလစ်ဖ်နဲ့အနူရှေအာရှဒီတို့ကိုတရားမျှတမှုမရှိဘဲချုပ်နှောင်ထားတာပြီးဆုံးသွားပြီဆိုတာကိုအတည်ပြုဖို့သူ့အနေနဲ့အလွန်ပဲဝမ်းမြောက်မိကြောင်းဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသူ့ရဲ့ Twitter မှာပြောခဲ့ပါတယ်။ဇာဂရီရက်ကလစ်ဖ်ဟာအီရန်ကဆွေမျိုးရိစီကိုအလဲပတ်သွားပြီးတဲ့နောက်တမီးနဲ့အတူဗြိတိန်ကိုပြန်လာဖို့ကြိုးပမ်းနေချိန်2016ဧပြီလမှာတီဟီရန်အပြည်ပြည်ဆိုင်ရာလေဆိပ်မှာထိန်းသိမ်းခံခဲ့ရတာပါ။သူဟာအီရန်အစိုးရကိုဖြုတ်ချဖို့ကြံစီသူလို့ဆွဆွဲခံခဲ့ရပါတယ်။အီရန်တရားရုံးကနေသူ့ကိုလုံခြုံရေးဆိုင်ရာပြစ်မှုတွေနဲ့2016ခုနှစ်စက်တင်ဘာလမှာထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်။အီရန်နိုင်ငံပွားအာရှဒီကတော့မိခင်စီတွားရောက်လေပတ်ချိန်2019ဩဂုတ်လမှာတီဟီရန်မှာဖမ်းဆီးခံခဲ့ရပါတယ်။အီရန်အာဏာပိုင်တွေကသူ့ကိုအစ္စရေးအတွက်တရှိုးလုံးမှုဆွဲချက်နဲ့တီဟီရန်အကျဉ်းထောင်မှာထောင်ဒဏ်10နှစ်ချမှတ်ခဲ့တာပါ။အီရန်နိုင်ငံပိုင်မီဒီယာကတော့ဗြိတိန်အနေနဲ့အီရန်အပေါ်ကာလကြာရှည်ရှိနေတဲ့ကျွေးမြီဒေါ်လာတန်530ပေးချေခဲ့တယ်လို့ဖော်ပြထားပါတယ်။အီရန်ဆိုရဟာနှစ်ဖက်နိုင်ငံသားဖြစ်ခံယူထားသူတွေကိုဒဇဂန်ဖြစ်ထိမ့်သိမ့်ပြီးအပေးယူလုပ်နေကြောင်းလူခွင့်ရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေကိုတော့အီရန်ကငြင်းဆိုထားပါတယ်။ဂျပန်နိုင်ငံဖူကူရှိမာကန်ယိုရက်မှာဗုဒ္ဓဘုနေ့ကရစ်ချတ်တက်စကီ 9.3 အဆင့်ရှိတဲ့ငလျင်လှုပ်ခဲ့ပါတယ်။ဒေတာဆန်တော်ချိန်ည 7:36 မိနစ်မှာမြေပြင်ကနေအနက်ကီလိုမီတာ60မှာလှုပ်ခဲ့တာပါငလျင်လှုပ်တဲ့နေရာနဲ့အဝေးမှာရှိနေတဲ့တိုကျိုမြို့ကအဆောက်အုံတွေလှုပ်ခါခဲ့တယ်လို့ငလျင်လှုပ်မှုကိုတိုက်ရိုက်ခံရတဲ့တန်ပေါင်းများစွာသောအဆောက်အုံတွေမှာတော့လျှက်စစ်တအားတွေပြတ်တောက်ခဲ့ပါတယ်မီယာဂီနဲ့ဖူကူရှိမာနယ်တဝိုက်ကအစိတ်ပိုင်းတွေမှာဆူနာမီသတိပေးချက်တွေကိုဂျပန်မိုးလေဝသအေဂျင်စီကထုတ်ပြန်ထားပါတယ်
သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်အင်ဂျင်နိုင်တို့ပြောပြသွားတာပါအခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပေးပို့အချိန်ကြာရောက်လာပါပြီအခုပထမအဆုံးအနေနဲ့ကတော့ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကအမေရိကန်ကွန်ဂရက်လွှတ်တော်ကိုဗုဒ္ဓဟူးနေ့မှာမိန့်ခွန်းပြောကြားရမှာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ရုရှားအစိုးရရာရှိတွေကိုပို့ပြီးတော့ပိတ်ဆို့တန်ခတ်တဲ့တန်ခတ်ရေးယူတာတွေလုပ်ဖို့ဒါအပြင်ယူကရိန်းကိုစီးရဲအကူအညီတွေပေးဖို့ထပ်မံတောင်းဆိုလိုက်ပါတယ်လော်ရာဘိုးမင်းရဲ့သတင်းပေးပို့ချက်ကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ခင်ဗျာ
ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကအမေရိကန်ကွန်ဂရက်လွှတ်တော်ကိုဗိုလ်ရူးနေကမိန့်ခွန်းပြောကြားရမှာအမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ရုရှားအစိုးရအရာရှိတွေကိုပုံမပြီးပိတ်ဆို့တန်ခတ်တဲ့အပြင်စစ်ရေးအကူအညီတွေကိုလည်းထပ်မံပို့ပေးဖို့တောင်းဆိုလိုက်ပါတယ
် We are fighting for the values of Europe and the world
ကျွန်တော်တို့ဟာအနာဂတ်အတွက်မျှော်မှန်းပြီးကျွန်တော်တို့ရဲ့အသက်တွေကိုဆွန့်လွတ်ကာကမ္ဘာကြီးနဲ့ဥရောပရဲ့တန်ဖိုးတွေအတွက်တိုက်ပွဲဝင်နေကြတာပါဒီကနေ့ဒီအခါမှာအမေရိကန်ပြည်သူတွေဟာတမိုင်းကြောင်းအရာတရားမျှတမှုရရှိဖို့အတွက်ယူကရိန်းနိုင်ငံကိုတင်သာမကဥရောပတိုင်းနဲ့ကမ္ဘာကြီးကိုပါအကူအညီတွေပေးနေကြပါတယ်
ယူကရိန်းသမ္မတကသူ့နိုင်ငံအပေါ်မှာရုရှားချူးချော်မှုကိုကာကွယ်တဲ့အနေနဲ့လေးရင်မပြန်တမ်းရစုံကြီးညာသတ်မှတ်ပေးဖို့အမေရိကန်နဲ့မဟာမိတ်တွေကိုတောင်းဆိုခဲ့ပါတယ်ဒါပေမဲ့အဲ့ဒီလိုကြီးညာသတ်မှတ်ချက်ဟာရုရှားနဲ့တိုက်ရိုက်ထိတ်တဲရင်ဆိုင်မှုကိုဖြစ်သွားလိမ့်မယ်လို့အမေရိကန်အစိုးရကပြောပါတယ်
Is this too much to ask? Humanitarian no fly zone
လူသားချင်းစာနာမှုအတွက်လေးရင်မပြန်တမ်းရစုံသတ်မှတ်ပေးဖို့တောင်းဆိုတာဟာလွန်သလားဗျာဒီအတွက်ကျွန်တော်တို့ရဲ့လွတ်လပ်နေတဲ့မျိုးတွေကိုရုရှားတွေကဒီကြောင်းကနေအကြမ်းဖက်တိုက်ခိုက်နိုင်ကြမှာမဟုတ်တော့ပါဘူးလေးရင်မပြန်တမ်းရစုံသတ်မှတ်ဖို့မဖြစ်နိုင်ရင်တခြားနီလန်းဖြစ်တဲ့ S300 လေကြောင်းရန်ကာကွယ်ရေးဒုံးကျည်တွေနဲ့တခြားစနစ်တွေကိုကျွန်တော်တို့လိုအပ်ပါတယ်ကွန်ကရစ်ကအမတ်မင်းတို့သိကြတဲ့အတိုင်းပါပဲစစ်ပွဲမှာသူတို့ရဲ့လေကြောင်းကတိုက်ခိုက်မှုကပြင်းထန်တဲ့အတွက်ကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့လူလတ်ရေးကိုကာကွယ်နိုင်ဖို့လိုအပ်ပါတယ်ဒါအပြင်ကျွန်တော်တို့ကိုတိုက်လေရင်တွေငှားရမ်းတာဟာယူကရိန်းနိုင်ငံကိုတင်တာမကဥရောပတခွင်ကိုလည်းကာကွယ်ရာရောက်ပါတယ်
ယူကရိန်းသမ္မတဇယ်လန်စကီကသူ့နိုင်ငံအပေါ်မှာရုရှားကျူးကျော်တိုက်ခိုက်ဖျက်ဆီးတဲ့အတိုင်းအတာကို graphic video နဲ့ပြသပြီးဒုတိယကမ္ဘာစစ်အတွင်းကဂျပန်လေတပ်ကနေအမေရိကန်ရေတပ်စခန်းပလဲစိတ်ကန်းကိုတိုက်ခိုက်တာနဲ့2012ခုနှစ်စက်တင်ဘာ17ရက်နယူးယောက်ကကုန်သွယ်ရေးအထက်မြင့်အဆောက်အအုံကိုတိုက်ခိုက်မှုတွေနဲ့နှိုင်းယှဉ်ထားပါတယ
် I am asking to make sure that the Russians do not receive a single penny that they
ရုရှားတွေအတွက်ဝင်ငွေတပြားတစ်ချက်မှမရနိုင်အောင်တရားဖို့အတွက်ကျွန်တော်တို့တောင်းဆိုခြင်းပါတယ်ဒီငွေတွေကိုအသုံးပြုပြီးကျွန်တော်တို့ယူကရိန်းပြည်သူတွေကိုတတ်ဖြတ်ကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးရုံတင်မကဥရောပကိုလည်းဖျက်ဆီးနေကြပါတယ်ဒါကြောင့်အမေရိကန်စစ်ကမ်းတွေအားလုံးကရုရှားကုန်ပစ္စည်းတွေဝင်ရောက်လာမှာကိုပိတ်ပင်ထားတင်ပါတယ်ငြိမ်းချမ်းရေးဟာကုန်သွယ်ရေးကရတဲ့ဝင်ငွေအထက်အရေးကြီးပါတယ်
ကွန်ဂရက်စ်လွှတ်တော်ကနေယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေဒေါ်လာတန်ပေါင်း 73.6 ဘီလီယံပေးဖို့အင်ကာနေကလက်မှတ်ထိုးအတည်ပြုလိုက်ကြပါတယ်အဲ့ဒါတွေအပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နောက်ထပ်အကူအညီပေးဖို့အတွက်လည်းမနေ့ပုံတူနေ့ကကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ကိုခမောက်စုံမင်းပြောပြသွားတာပါဆက်လက်ပြီးတော့မြန်မာပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါဦးမယ်ရခိုင်ပြည်နယ်အတွင်းစစ်ပြေးဒုက္ခတဲ့စခန်းတချို့မှာပုံမှန်ထောက်ပံ့နေတဲ့စာနာရိတ်ခါတွေအရင်လိုမရတော့တာကြောင့်ဒုက္ခတွေအခက်အခဲကြုံနေရပါတယ်။ပြည်နယ်အတွင်းမှာစစ်ပွဲတွေမရှိတော့တာကြောင့်နေရပြန်မယ်ဆိုရင်ကူညီထောက်ပံ့မှုပေးမယ်လို့ပြည်နယ်ကောင်စီကတော့ကမ်းလှမ်းထားတာတွေရှိပါတယ်။ဒီအကြောင်းတွေကိုရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျိုးမြို့နယ်အတွင်းကဆက်မှုဆောင်စစ်ပွဲဒုက္ခတွေစခန်းမှာပြီးခဲ့တဲ့ဖေဖော်ဝါရီဒုတိယပတ်လောက်ကစပြီးစားနပ်ရိက္ခာထောက်ပံ့တာတွေမရှိတော့တာကြောင့်စစ်ဘေးဒုက္ခသည်တွေအနေနဲ့စားဝတ်နေရေးကြုံနေရပါတယ်စစ်ဘေးဒုက္ခသည်တွေကိုပုံမှန်ထောက်ပံ့နေတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစံရိက္ခာတွေလာမပို့သေးတာကြောင့်စားဝတ်နေရေးခက်ခဲနေကြတာဖြစ်တယ်လို့စံမှုဆောင်စစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးကျော်တန်းကပြောပါတယ
်စစ်ပါဘက်ကပြောတဲ့နေရာမှာစံအဓိကမရောက်ဘူးစံပြနေတယ်ဆံပြနေတယ်ဆံပြနေတာဘလို့တလားနလားပဲဆင်းနေရနေကစားပြီးတော့ပြနေတာဒီနေ့ထိမရောက်နိုင်သေးဘူးတခြားအဖွဲစည်းတွေကဆံပေးတာလည်းမရှိဘူးခင်ဗျအဲ့ဒီရက်ခါပြနေတယ်ဆိုတော့အခုဆံတောင်းနေရတာတော့တကယ်ခက်ခဲရှိနေပြီအခက်ခဲရှိတယ်ဆိုတော့ဘလို့လဲဆိုလို့ရှိရင်ဟိုတယောက်ရှိတဲ့သူကမရှိတဲ့သူကရှိတယ်ငှားတယ်အဲကန်ကတနာရှိတယ်ငါတယ်ငါပြီးတော့စတယ်အဲတချို့တချို့သာသမိတွေလှုပ်ဖို့အလုပ်လုပ်ဖို့လူသူများအလုပ်လုပ်တဲ့ရင်တော့သာသမိတွေလှုပ်တာလှုပ်တာကိုစနိုင်ရတယ်အဲနောက်ပြီးတော့မိမတွေမှာဆိုလို့ရှိရင်နှစ်ထောင်နှစ်ခဲတွေကိုရောက်ပြီးတော့ပုံပြီးတော့အဲဈေးကစံတောင်းလိုက်တိုက်လိုက်ဝယ်လို့စရတာရှိတယ
်ပုံနှကျွန်းဆက်မှုဆောင်ဒုက္ခတဲ့စခန်းမှာလူ600ကျော်လောက်ရှိနေပြီးတော့ရခိုင်ပြည်နယ်အတွင်းကတာစီကြောက်စိတ်ပိနေတော်ဒိုးတန်းနဲ့လက်ပတ်ဝမြို့နယ်နာမတော်ကြီးရွာကလူတွေ2019နှစ်ကုန်ပိုင်းလောက်ကစပြီးတော့ထွက်ပြေးလာကြတာလည်းဖြစ်ပါတယ်။ဒါအပြင်ကြောက်တော်မြို့နယ်အတွင်းကတောင်မင်းကလာစစ်ဘေးဒုက္ခသည်စခန်းမှာလည်းအလူရှင်တွေမလာတော့တာကြောင့်စားနပ်ရိက္ခာပြတ်လတ်နေတယ်လို့စစ်ဘေးဒုက္ခသည်မန်အေးခိုင်ကပြောပါတယ်
။ဟုတ်ကဲ့ဆရာဒီလက်ဝကလည်းဟိုအစနေပြေဖို့ဆရာတို့ ဘာဖြစ်မှမလာတည်ဘူးဆရာဟုတ်ကဲ့အရင်ကပေးတဲ့လူကေပြန်နဲ့ဒီလောက်မလာတည်ဘူးဆရာတပွေအပ်ပြီးလည်းမလာတည်ဘူးရှိတဲ့တချို့တလေဆိုလို့ရှိရတော့ကိုမဘောနောနင်းစားတဲ့ရတဲ့လူတွေရှိတဲ့နင်းစားမရှိတဲ့လူတွေတော့မရှိတော့ဘူးဆရာအဆင်မပြေတော့ဘူ
းဝါတော်စစ်ပေးဆောင်ဒုက္ခတဲ့စခန်းကိုစားနေရခါရီထောက်ပံ့နေတဲ့ကမ္ဘာစားနေရခါအဖွဲ့ WFP ကထောက်ပံ့ပေးထားတယ်လို့လူကေပြန်ကလည်းတရက်ကိုစံနိုးစီဘူးနှစ်ဘူးထောက်ပံ့နေတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီလအတွင်းမှာထောက်ပံ့မှုတွေရပ်တန့်နေသလိုလက်ရှိမှာလည်းကုန်စည်နှုန်းတွေကအဆမတန်မြင့်တက်နေတာကြောင့်စေဘေးဒုက္ခသည်တွေအနေနဲ့စားနေရခါအခက်အခဲတွေရင်ဆိုင်နေကြရတာဖြစ်တယ်လို့တောင်မင်္ဂလာစေဘေးဒုက္ခသည်စခန်းကမဲအေးခိုင်ကပြောပါတယ်
သူတို့သူတို့ပြည်တဲ့အလဲဆရာဟိုကလေသူတို့ပြည်တဲ့ကတော့တလောက်ကို18000ပြည်တဲ့ဆရာဒီမှာတော့ဆန်နေစီတကတော့ဈေးကြီးနေပြီအဲ့နဲ့မလုံမလောက်ဖြစ်နေတယ်ဟုတ်တယ်ဟုတ်ကဲ့အရင်တော့ဆိုလို့ရှိရင်စီတဘူးကမှ1500ပဲရှိတယ်အခု9500ဖြစ်နေပြီလေအားကြောင့်မလုံမလုံဖြစ်နေမလုံမလောက်ဖြစ်နေပါလားလူကေပြန်တော့တလောက်ကိုတရက်ကိုဆန်နှစ်ပူးချက်ပြည်တဲ့ဆရာဟိုဒီကစားတဲ့လူတွေကတော့ဆန်တဘူးနဲ့မလောက်ဘူ
းရခိုင်ပြည်နယ်အတွင်းစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့အကြားတိုက်ပွဲတွေကလည်းရပ်တန့်နေတာကြောင့်စပေးဒုက္ခသည်တွေအနေနဲ့နေရပြန်မယ်ဆိုရင်အိမ်တော်စုတစ်ခုကိုငွေ9သိန်းထောက်ပံ့မယ်လို့လဲပြည်နယ်ကောင်စီပြောခွင့်ရကပြီးခဲ့တဲ့အပတ်သတင်းစာရှင်းလင်းပွဲမှာပြောဆိုကမ်းလှမ်းခဲ့ပါတယ်စပေးဒုက္ခသည်တချို့ကလည်းလုံခြုံရေးအာမခံမရှိတာကြောင့်နေရမပြန်ကြသလိုတချို့ကလည်းနေရပြန်ဖို့သက်ဆိုင်ရာတာဝန်ခံတွေရှိမှစည်ရင်ပေးထားကြတာလည်းရှိပါတယ်နေရပြန်ဖို့စည်ရင်ပေးထားတဲ့ဒုက္ခသည်တဦးဖြစ်တဲ့ပလဝမြို့နယ်ကဥကြော်တန်းကတော့အခုချိန်ထိနေရပြန်ဖို့အကြောင်းကြားလာတာမရှိသေးဘူးလို့ပြောပါတယ
်။ကျွန်တော်တို့တော့ပြန်မယ်ဆိုတဲ့တရင်ကိုပေးထားပါတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာအခုရှိသေးဟိုဘာမှမေးလည်းမမေးဘူး။ဘာမှနေပြီပိတ်ဆံပေးမယ်ဆိုတဲ့စကားလည်းအခုရှိသေးပြောတာတော့မကြောက်ဘူးခင်ဗျာ
။လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ဘေးဒုက္ခသည်စခန်း100ကျော်အထိရှိနေပြီးနေရပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်9000ကျော်အထိရှိနေပါတယ်။ရခိုင်မြောက်ပိုင်းမှာအေးလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာခဲ့ရတာပါအခုနောက်ပိုင်းမှာတော့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြအပြည့်အခက်ရဲဆဲထားပေမဲ့လည်းအတော်များများကတော့နေရမပြောင်းနိုင်ကြသေးပါဘူးခင်ဗျာ
ကိုငင်းချမ်းပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံမှာအလုအကင်သွားရောက်ရှာဖွေနေတဲ့မြန်မာနိုင်ငံသားတချို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတင်ပြပေးပါဦးမယ်ထိုင်းနိုင်ငံပရာချုခရီခံပြည်နယ်ထဲမှာပါကစံအဝေးပြေးလမ်းမကြီးပေါ်မှာမလ16ရက်နေ့မနေ့အစောကြီးအချိန်မှာတရားမဝင်မြန်မာအလုသမား18ဦးကိုတင်ဆောင်လာတဲ့ကာမတော်တဆဖြစ်ပြီးတော့မြန်မာနိုင်ငံသားတရားမဝင်မြန်မာနိုင်ငံသား6ဦးပွဲချင်းပြီးသေဆုံးခဲ့သလိုကျန်12ဦးလည်းဆေးရုံမှာအပြင်းထန်ဒဏ်ရာရတဲ့အတွက်တင်ထားရပါတယ်ဒီသတင်းတွေကိုတော့ထိုင်းနိုင်ငံအခြေစိုက် RFVOA သတင်းတောက်မအေးအေးမာကပြောပြပေးပါမယ
်ထိုင်းနိုင်ငံပရာချုခရီကံပြည်နယ်ထဲကဖက်ကဆန်ဟိုင်ဝေးလမ်းမပေါ်မှာမလ16ရက်နေ့မနေ့စောကြီးအချိန်မှာပဲအထောက်ထားမဲ့မြန်မာ18ဦးကိုတင်လာတဲ့ပစ်ကတ်ကားတစ်စီးမတော်တဆတိမ်းမောက်ခဲ့ပြီးနောက်ကပါလာတဲ့ဘင်ကားနဲ့လည်းကားတိုက်မှုဖြစ်ခဲ့ပါတယ်ဒီကားတိုက်မှုဖြစ်ပွားပြီးတဲ့နောက်မှာတော့မြန်မာ6ဦးပွဲချင်းပြီးသေဆုံးသွားခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနယ်ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်မာအဲ့ဒါဒီနေ့မနေ့ကတော်ရဖြစ်တာလေအဲ့ဒီပထမခေတ်အပိုင်းမှာပဲလေဟိုကဘောအလုပ်သမားတွေတရားဝင်လို့တမားနေမှာနေတာတွေပေါ့သူတို့စမှုစာခေါင်းကအလုပ်သွားလို့ပို့အဲ့လိုမျိုးကားနဲ့တည်သွားတဲ့အချိန်ဖြစ်တာမှာအဲ့ခြောက်ကတော့ဒီပွဲချင်းကြီးတည်တယ်ပေါ့နော်အဲ့ဒီမှာ7ယောက်ကိုဆေးရုံပို့ထားတဲ့အချိန်မှာလည်း9ယောက်ကတော့တော်တော်လေးအသေးအံဖြစ်နေလို့ပြောရဲမှာခစ်တာပစ်ကတ်ကားလေကျွန်တော်တို့တမားတွေတည်လာတာပစ်ကတ်ကားလေပစ်ကတ်ကားအဲ့လိုမျိုးရှိရနေတော့နေနေမြေသူကအချိန်နဲ့တော့နေဖြစ်မှာပေါ့ပြီးတဲ့အခါကျတော့အဲ့အသေးကျွန်းကိုပင်ပေါ်ပြီးလည်းကျုံးဝင်တိုက်ပြလိုက်တာအဲလူတွေကိုတခါလဲဟိုကင်ပြီးတော့ကင်ပေါက်ပြီးပြစ်ချတာဖြစ်သွားတာပေါ့အဲမှန်တခါနောက်ကားတခါဝင်တိုက
်မြမာတွေကိုတင်ဆောင်လာတဲ့ကားကကားပင်ပေါက်ပြီးလမ်းလယ်မှာကာထားတဲ့တပ်ထုလက်ရန်ကိုဝင်တိုက်ခဲ့ရကနေကားတိတ်မှမှုဖြစ်ခဲ့တာပါမြမာတွေကိုတင်ဆောင်လာတဲ့ကားမောင်းသမားကတော့ထွက်ပြေးသွားခဲ့တယ်ဆိုပြီးအခင်းဖြစ်သွားတဲ့နေရာမှာစစ်ဆေးနေတဲ့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်တရားမဝင်အထောက်ထားမဲ့မြန်မာတွေကိုတယ်ဆောင်လာတဲ့ကားတွေဟာမကြာခဏတိမ်မမှုတွေဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာလည်းကားမတော်တဆတိမ်မမှုတွေဖြစ်ခဲ့ပြီးမြန်မာတွေတေဆုံးမှုတွေမကြာခဏဖြစ်ရတယ်လို့လည်းဦးမင်းဦးကပြောပါတယ
်။ဆရာမနှစ်ခုဆုံးဝင်မှာလားမသိဘူးလေ။အဲဒါတက္ကသိုလ်တဲ့နောက်မဲဆောက်ဘက်မှာတက္ကသိုလ်ဖြစ်တယ်။ကန်ချနာပူရီမှာနှစ်ခါဖြစ်တယ်။ဒါကျွန်တော်တို့သိရတာပေါ့နော်။ကျွန်တော်ပြင်နေမနစ်ကတော့တော်တော်များတယ်။မနစ်က5ကောက်လောက်ရှိမယ်ထင်တယ်။ဟိုကသေးတာလည်းတော်တော်များပါတယ်။ခောက်တိုင်းမှာအဲဒီဒီဟာရှိ
အထောက်ထားမဲ့မြန်မာတွေတိစုံမှုနဲ့ပတ်သက်လို့တရားမဝင်ပဲဖြစ်ဖြစ်တရားဝင်ပဲဖြစ်ဖြစ်နင့်နာပြေရရှိရမှာဖြစ်ပြီးရင်တိုင်းမှုဖြစ်တဲ့ကားရဲ့အာမခံကြေးပေါ်မှာမူတည်တယ်လို့လည်းဦးမင်းဦးကပြောပါတယ်တရားမဝင်အထောက်ထားမဲ့တွေကိုတည်ဆောင်လာတဲ့သူအတော်များများဟာစစ်စေးရိတ်တွေကိုဖျက်ဖို့အတွက်အချိန်ပြင်းစွာမောင်းနေတာတွေလောက်တာကြောင့်ရင်မတော်တဆတိုက်မှုတွေမကြာခဏဖြစ်ရတယ်လို့လည်းဦးမင်းဦးကပြောပါတယ်တချို့ကတော့ကားတိုက်မှုဖြစ်ပြီးစေယုံစေကံမပို့ပဲဒဏ်ရာရမြန်မာတွေကိုတောတောင်တွေထဲမှာဆွန့်ပစ်သွားခဲ့တာတွေလည်းရှိတဲ့အတွက်မလိုလားအပ်ပဲမြန်မာလူသမားတွေတည်ဆုံတာတွေလည်းရှိခဲ့ပါတယ်ဒီလပိုင်းနဲ့အတွင်းမှာပဲတရားမဝင်မြန်မာတွေကိုတည်ဆောင်လာတဲ့ကားတွေရင်မတော်တဆတိုက်မှုတွေမကြာခဏရှိနေပြီးအများစုကတော့မြန်မာတွေကိုအစုလိုက်အပြုံလိုက်လူကုန်ကူးတဲ့ဒိုင်းတွေကဖြစ်ကြပါတယ်ရှင
်။မအေးမှပြောပြသွားတာပါဆက်လက်ပြီးတော့မြန်မာရွှေပြောင်းအလုသမားအရေးနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုပဲဆက်လက်တင်ပြပေးပါဦးမယ်။မြန်မာအလုသမားအများပြားဖို့ခေါ်ယူဖို့ထိုင်းအစိုးရကမကြာသေးခင်ကကမ်းလှမ်းပြတဲ့နောက်မှာလုတ်သား2000ဝန်းကျင်ကိုတကြံမတိုင်ခင်ဆီလွတ်သွားမယ်လို့ပြည်ပအလုတ်ကိုင်းရှာဖွေရေးအေဂျင်စီတချို့က VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ။ဒါဟာကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံအကြား MOU နားလည်မှုစာချုပ်လာလုတ်သားဆီလွတ်တာကိုနှစ်နှစ်လောက်ရပ်ဆိုင်းထားပြီးနောက်ပထမဆုံးအချိန်တရားဝင်ပြန်လည်ဆီလွတ်တာဖြစ်ပါတယ်။ရန်ကုန်ကဖေးပို့ထားတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်။
မြန်မာ MOU လုတ်သားတောင်းနဲ့ချီပြီးခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုတ်ကန်ရှာဖွေရေးအေဂျင်စီတွေကိုကမ်းလှမ်းထားပေမဲ့မြန်မာဘက်ကတော့ကနဦးအနေနဲ့လုတ်သား2000လောက်ကိုပဲစပြီးပို့ဖို့ပြင်ဆင်နေတယ်လို့လူထိတ်မိုးပြည်ပအလုတ်ကန်ရှာဖွေရေးအေဂျင်စီကကိုကျော်စင်က VOA ကိုပြောပါတယ်ကနဦးအနေနဲ့မြန်မာအေဂျင်စီ10ခုကျော်ကပို့ခွင့်ရထားပြီလို့သူကပြောပါတယ
်ဟောဒီမှာကုမ္ပဏီ12ခုလောက်တော့ကမ်းလှမ်းဆွံ့ကျူပြီးဒါကြောင့်ပို့ခွင့်ပေးပြီရောဒီပြောကကြမ်းမတိုင်းနေပေါ့နော်အဲ့ဒီကြောင့်ဆက်စားနေတယ်ပြင်ဖြစ်တယ်ဗျဟိုဒုက္ခကောင်းကြီးနှစ်ထောင်လောက်တော့သွားနိုင်တယ်ဗျဒီကျလာအတွင်းတော့ပါဗျအဲကွန်ဆက်ရည်နေများမယ်နောက်ပြီးတော့စိတ်ရည်လည်းရှိပါတယ်ဒါတော့မြင်ရတယ်အမြင်တော့မဟုတ်ဘူးဘာလို့ဆိုတော့ဓာတ်တော့ပြတ်လာနေတာဒီဘက်ကဒါအလုပ်နေတယ်
ထိုင်းဘက်ကပြည်ပလုတ်သားလိုအပ်ချက်ကတိမ့်နေချီပြီးရှိတယ်လို့မြန်မာလုတ်သမားရေးရဌာနရဲ့အမြဲတမ်းအတွင်းဝင်ဥညွန်ဝင်က VOA ကိုပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံမဲဆောင်တဲ့ရနောင်းကမြန်မာလုတ်သားတွေကိုထားမဲ့ကွာရန်တိန်းစင်တာမှာတပတ်ကိုလူရောက်900စီပဲလက်ခံမှာဖြစ်လို့ဒီနှုံးတိုင်းမဲ့လွတ်မယ်ဆိုရင်မြန်မာဘက်ကတလကိုအများဆုံးလုတ်သား4000လောက်ပဲလွတ်နိုင်လိမ့်မယ်လို့သူကပြောပါတယ
်။ကြိုးတင်လာအေဂျင်စီတွေလက်ထဲကိုရောက်နေတာ4000 5000လောက်ရောက်နေပြီ။အဲအဲ့ဒီပုံမှာကျွန်တော်တို့ကဒါ PPP စစ်ပြီးတော့ဟိုလုတ်ဖို့လုပ်နေတယ်။တပတ်ပါမှကျွန်တော်တို့က1000ပေါ့ဗျာ။ဒလောကေကတော့ကျွန်တော်တို့ဒီမတ်လအကုန်လုံးမှာဆွရင်တော့တလ4000နဲ့5000ကိုကြာအဲ့လောက်ပဲကျွန်တော်တို့သွားနိုင်မှာဖြစ်သွားပြီဗျာ။ဒလောကေနေလာတော့တာပါ။အထိုင်းဘက်ကဖြေလျှော့မှုတွေဒီ GDP ဆိုတာပေါ့ currently ဝင်ပေါ်ရည်ရလျှော့လာတာညာရှိတော့ဟိုတလားတလားကိုတောင်းနေချီပြီးလွှတ်နိုင်တဲ့နေရာရှိရဗျ
။ထိုင်းဘက်ကမြန်မာလုတ်သားအများအပြားလုံနေပေမဲ့လည်းကမ်းလှမ်းလာတဲ့တချို့ဆက်ယုံတွေကအသစ်ဖြစ်နေတာလုတ်သားခေါ်ယူဖို့အချက်လက်တွေမပြည့်စုံတာစတဲ့လိန်ညာပြီးအလုတ်ခေါ်ရဲလို့တန်တရားရှိတဲ့လုပ်ငန်းရှင်တွေကိုတေချာစစ်ဆေးနေရတယ်လို့သူကပြောပါတယ်။ထိုင်းဘက်ကကွာရန်တိန်းအကန့်အသတ်တွေအပြင်မြန်မာဌာနဆိုင်ရာဘက်ကလုံထုံးလုံနီးကြမ်းကြံနေရတွေကြောင့်လောလောဆယ်တော့အလုတ်သမားအ ਨੇ ချင်းပဲလွတ်နိုင်အောင်မယ်လို့အေဂျင်စီတချို့ကပြောပါတယ်။
ဒီဘက်ကကမန်းဘလောက်ရှိကျွန်တော်နိုင်ငံနဲ့ကြာကြာဒါတော့ပြည့်စုံစစ်ဖြစ်လာတာလေဟိုကျွန်တော်ကြည့်ရတော့ကလာကျောင်းလို့ရတယ်ဘလောက်နိုင်ငံကကလာကျောင်းကိုဖြစ်တယ်ဒီလားအဲ့ဒီပရိုဂျီယာတွေခြေချောက်ပြီးနေတော့ကျွန်တော်ကြည့်ရတယ်အများကြီးပါတော့နော်ဒါတော့အခုကျောင်းကျမအခုရတာလည်းရှိတယ်စာပြေမပို့နိုင်သူများနိုင်ငံတွေကပြောင်းသွားတယ်ဇမောရီယာလိုပြောင်းသွားတယ်အခုဒီဘက်ကလုံလောက်နေတာလည်းအားနဲ့ပြည့်တယ်အဲ့ဒီလားခြေချောက်မှလား
ထိုင်းဘက်ကိုရောက်လာမဲ့မြန်မာလုတ်သားတွေကိုကိုဗစ်စစ်ဆေးတာ၊ကွာရန်တိန်းထားတာ၊ကာကွယ်ဆေးထိုးတာဒီကုန်ကျစရိတ်တွေကိုအလုရှင်နဲ့အလုသမားဘယ်သူကကြားခံသင့်တယ်လဲဆိုတာနှစ်နိုင်ငံအတော်ကြာအောင်ညှိနှိုင်းပြီးတဲ့နောက်ထိုင်းအလုရှင်ကတာဝန်ပေးဖို့သဘောတူညီမှုရခဲ့ပါတယ်။ဒါပေမဲ့ထိုင်းဗီဇာဝင်ကထိုင်းဆိုရရဲ့လူမှုဖူလုံကြီးအာမခံကနဲ့အထွေထွေယောဂ၄မျိုးစစ်ဆေးကြလို့မြန်မာအလုသမားတွေဘက်ကကုန်ကျခံရမှာပါ။ထိုင်းမှာကိုဗစ်ယောဂါကြောင့်ပြည်ပလုတ်သားအများအပြားနေရပြန်ခဲ့ကြပြီးစေယုံအလုံးယုံတွေမှာလုတ်သားလိုအပ်ချက်ဖြစ်ခဲ့ပါတယ်။ဒါကြောင့်ထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ပြည်ပလုတ်သား9000လောက်လိုအပ်တယ်လို့2021နှစ်ခုပိုင်းမှာထိုင်းအစိုးရကကြေညာခဲ့တာပါ။ထိုင်းအလုံးရှင်တွေကမြန်မာဘက်ကိုကမ်းလှမ်းထားတဲ့အလုံးခေါ်စာတွေရဲ့မှာစောက်လုပ်ရေးရေထွက်ကုန်နဲ့စားသောက်ကုန်လုပ်ငန်းကအများဆုံးဖြစ်ပါတယ်ခင်ဗျာ
။ကိုရဲမွန်ပြောပြသွားတာပါခင်ဗျာ VOA ရဲ့ဂျာတာပရင်းနေမတဖက်အတန်လွဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
View American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ View မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.viewnews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့ဂျာတာပတိနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6353ညလိုင်းလမ်းမီတာ190 kHz 5905တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့ရဲ့အတန်လွင့်စီစဉ်နေတဲ့မှာအပတ်စဉ်ကန္တာတွေကိုဆက်လက်တင်ဆက်ပေးဖို့အချိန်ကြာရောက်လာပြီဖြစ်ပါတယ်။ဆက်လက်နားတော်တာဆင်ရမယ့်အပတ်စဉ်ကန္တာတွေထဲမှာဆိုလို့ရှိရင်တော့မြမအရေးသုံးသပ်ချက်ပြည်သူ့ကြမ်းမာရေးအစီအစဉ်နဲ့အားကစားအစီအစဉ်စတဲ့အပတ်စဉ်ကန္တာတွေကိုနားတော်တာဆင်ရမှာပါဖြစ်ခင်ဗျာ။အခုပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့လူထုနဲ့ကြမ်းမာရေးအစီအစဉ်ကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ဒီတစ်ပတ်အတွက်မှာတော့စီဂျိုယောဂအကြောင်းကိုပြောပြထားပါတယ်။စီဂျိုယောဂမှာကြိုတင်ကာကွယ်မှုမဖြစ်နိုင်တဲ့စီဂျိုအမျိုးအစား1စီဂျိုယောဂဒါအပြင်စီဂျိုယောဂကိုကြိုတင်ကာကွယ်နိုင်တဲ့အမျိုးအစား2စီဂျိုဆိုပြီးတော့အမျိုးအစား2မျိုးရှိတာကြောင့်ကျန်းမာရေးနဲ့ညီကျွတ်အောင်နေထိုင်စားတောက်မယ်ဆိုလို့ရှိရင်အမျိုးအစား2စီဂျိုယောဂကိုကြိုတင်ကာကွယ်လို့ရတဲ့အကြောင်းတွေကိုဒေါက်တာတန့်စောကဒီတစ်ပတ်မှာတင်ပြထားပါတယ်ခင်ဗျာ
စီဂျိုယောဂကိုကြိုတင်ကာကွယ်ဖို့မဖြစ်နိုင်တဲ့စီဂျိုယောဂနဲ့ကြိုတင်ကာကွယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂဆိုပြီးရေပေါ်အားဖြင့်အမျိုးအစား2မျိုးခွဲခြားကြည့်နိုင်ပါတယ်။ကြိုတင်ကာကွယ်ဖို့မဖြစ်နိုင်တဲ့စီဂျိုယောဂအမျိုးအစားကိုအမျိုးအစား1စီဂျိုယောဂလို့ပညာရှင်တွေကသတ်မှတ်ထားကြပါတယ်။ကြိုတင်ကာကွယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂကိုတော့အမျိုးအစား2စီဂျိုယောဂလို့သတ်မှတ်ထားကြတာပါ။ကြိုတင်ကာကွယ်ဖို့မဖြစ်နိုင်တဲ့အမျိုးအစား1စီဂျိုယောဂဟာပန်ခရီးယပ်လို့ခေါ်တဲ့မုတ်ချိုအိတ်ထိခိုက်ပျက်စီးလို့ဖြစ်ပေါ်ခံစားရခြင်းဖြစ်တယ်လို့အထွေထွေယောဂအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါရစေ
။စီဂျိုယောဂမှာအဓိကအပြင်တော့ဆရာတို့အမျိုးအစား1နဲ့အမျိုးအစား2စီဂျိုယောဂဆိုပြီးရှိတယ်။အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ဒီအချိုဓာတ်ကိုထိန်းသိမ်းပေးတဲ့အင်ဆူလင်ဟော်မုန်းကိုထုတ်လုပ်ပေးတဲ့ပန်ခရီးယပ်ထိခိုက်ပျက်စီးလို့နော်ဒီအချိုဓာတ်ကိုမထိန်းသိမ်းနိုင်မယ်နဲ့စီဂျိုယောဂဖြစ်တာပေါ့နော်အမျိုးအစား1ယောဂပေါ့အဲ့တော့အမျိုးအစား1စီဂျိုယောဂကတော့ဆရာတို့ကာကွယ်ဖို့ခက်တယ်ပေါ့နော်ကာကွယ်လို့မရနိုင်ဘူးယောဂဖြစ်ပြီးတော့သူကစီဂျိုဆက်ဖြစ်သွားတာ
အမျိုးအစား1စီဂျိုယောဂကတော့စီဂျိုထိန်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေဟန်တာနှောက်ယှက်ခံရလို့ဖြစ်ပေါ်ခံစားရတာဖြစ်ပြီးစီဂျိုထိန်းဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေပြည့်ဝင်းခြင်းမရှိသေးခင်မှာကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဆောင်ရွက်ထားမယ်ဆိုရင်စီဂျိုယောဂဖြစ်ဖို့အခွင့်အရေးနည်းသွားနိုင်တယ်လို့သိရပါတယ်ဒါကြောင့်အမျိုးအစားနှစ်စီဂျိုယောဂဟာကြိုတင်ကာကွယ်ဖို့ဖြစ်နိုင်တဲ့စီဂျိုယောဂအမျိုးအစားဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ။
အဲ့တော့အမျိုးအစားနှစ်စီဂျိုယောဂကတော့ဒီခန္ဓာကိုယ်ထဲမှာထွက်လာတဲ့ဒီစီဂျိုထိန်းသိမ်းတဲ့ဟော်မုန်းတွေရဲ့လုပ်ငန်းဆောင်တာတွေကိုအဟံတာနှောက်ယှက်ဖြစ်တဲ့အတွက်ကြောင့်စီဂျိုထိန်းသိမ်းမှုနော်အချိုဓာတ်ထိန်းသိမ်းမှုနည်းပါးပြီးတော့စီဂျိုယောဂဖြစ်တာ။ဒါကြောင့်မလို့ဆရာတို့ကာကွယ်ရေးအကြောင်းနဲ့ပတ်သက်ပြီးပြောမယ်ဆိုလို့ရှိရင်တော့အမျိုးအစားနှစ်စီဂျိုယောဂကိုကာကွယ်လို့ရနိုင်ဒါဆိုဘလိုကာကွယ်ရမလဲဆိုတော့စားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းအပြင်ဆရာတို့ကမျိုးစားနှင့်စီဂျိုယောဂကိုကာကွယ်နိုင်မှာဖြစ်ပါတယ်နော
်အမျိုးစားနှင့်စီဂျိုယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာစားတောက်နေထိုင်မှုပုံစံပြောင်းလဲခြင်းဟာအရေးပါတဲ့လှုပ်ရှားမှုတစ်ခုဖြစ်ပါတယ်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအစာတွေကိုရွေးချယ်စားတောက်ပြီးတက်ကြွလှုပ်ရှားတဲ့လူနေမှုဘဝပုံစံနဲ့နေထိုင်သွားကြရမှာပါကျမကြီးနဲ့ညီညွတ်တဲ့နေထိုင်စားသောက်မှုပုံစံကိုအသက်30မကျော်ခင်အရွယ်ကလေးကအစပြုလေ့ကျင့်ပြူထောင်ပေးသင့်ပြီးအထူးသဖြင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဟာမပြတ်မကွက်လိုက်နာလှုပ်ဆောင်သင့်တယ်လို့သိရပါဗျ။ဘလို့လူတွေဟာအမျိုးအစားနှစ်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။ဒါဆိုလို့ရှိရင်ဘလို့လူတွေကကာကွယ်ဖို့လိုတယ်လေ။ဘလို့လူတွေကအမျိုးအစားနှစ်စီဂျိုဖြစ်ဖို့အခွင့်အလမ်းပိုများလဲပေါ့။နော်အဲ့ဒါတွေဆရာတို့လေ့လာချက်တွေကအဝလွန်တဲ့လူနော်ကိုယ့်ရဲ့ကိုယ်ခန္ဓာကိုယ်သည်ရှိတဲ့ရမှာရှိတဲ့ရှိတိုက်တဲ့၄ချိန်တက်ပုံမြင့်နေတယ် overweight လို့ခေါ်တယ်အဲဒါဆရာတို့ BMI နဲ့ပြောမယ်ဆို25ထက်ကျော်တဲ့လူတွေက overweight ပေါ့နော်အဲတော့နောက်တစ်ခါ BMI 30ထက်ကျော်တဲ့လူတွေဆိုလို့ရှိရင်ဆရာတို့ကအဝလွန်လို့သတ်မှတ်တယ်ပေါ့နော်အဲတော့အဝလွန်တဲ့လူတွေမှာဆရာတို့ကစီးလို့ဖြစ်နိုင်ဖို့အခွင့်အလမ်းများတယ်အစီအစားများတဲ့လူတွေသွေးတွင်းအစီများတဲ့လူတွေမှာဒီမျိုးစားနှင့်စီးလို့ဖြစ်ဖို့ပုံများတယ်နောက်တစ်ခါတော့မိသားစုရာဆိုရင် ရှိတဲ့သူတွေမှာမျိုးစားနှစ်စီဂျိုယောဂဖြစ်ဖို့အခွင့်အလမ်းများတယ်။အဲ့တော့ဆရာရှေ့မှာပြောခဲ့တဲ့သူတွေကဆိုလို့ရှိရင်ဒါဆိုရင်သူတို့ဒီသည်အထူးအဖြစ်မျိုးစားနှစ်စီဂျိုယောဂမဖြစ်အောင်ကာကွယ်လို့ရနိုင်တယ်လို့ပြောချင်တာပေါ့နော်။အဲ့တော့မိသားစုရာစုလည်းရှိတယ်၊ကိုကလည်းဝါနေတယ်ဆိုရင်အစီတွေကလည်းများတယ်ဆိုရင်စီဂျိုဖြစ်နိုင်ကြများလာပြီ။ဒါဆိုရင်ဆရာတို့ကာကွယ်တဲ့နည်းလမ်းတွေသုံးပြီးတော့ဒီတိုင်းစားတော့မယ်ဆိုရင်စီဂျိုမျိုးစားနှစ်မဖြစ်အောင်ဆရာတို့ကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ငယ်စဉ်ကတည်းကစားတော့တဲ့နေထိုင်တဲ့ပုံစံနောက်သူသဖြင့်တော့အစီအချိုလျှော့ချစားသုံးပြီးတော့ဒီရက်ဒီနံပူများများစားတဲ့ပုံစံကိုတုပြင်ပေးထားမယ်ဆိုလို့ရှိရင်သူဒီအသက်ကြီးလာတဲ့အခါမှာမျိုးစားနှစ်စီဂျိုယောဂါကိုဖြစ်ပွားမှုနှုန်းလျှော့ချနိုင်မှာဖြစ်ပါတယ်။နောက်တစ်ခုကတော့ဘဝတသက်တာတစ်ချောက်လုံးမှာမိမိရဲ့ခန္ဓာကိုယ်လေးချိန်ကိုကျန်းမာရေးဘောင်တွေးနော်အဲ့တော့အသားကျဉ်နှုန်း BMI 18.5 ကနေ25အတွင်းမှာထိမ့်သိမ်းထားမယ်ဆိုရင်မျိုးစားနှစ်စီဂျိုယောဂါမဖြစ်အောင်တစ်ဖက်တစ်လမ်းကာကွယ်နိုင်မှာဖြစ်ပါတယ်။
စီဂျိုယောဂါမှာကြိုတင်ကာဝယ်ဖို့မဖြစ်နိုင်တဲ့အမျိုးအစား၁စီဂျိုယောဂါနဲ့ကြိုတင်ကာဝယ်ဖို့ဖြစ်နိုင်တဲ့အမျိုးအစား၂စီဂျိုယောဂါဆိုပြီးအမျိုးအစား၂မျိုးရှိတာကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ရင်အမျိုးအစား၂စီဂျိုယောဂါကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောတင်ဆက်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနောက်တော့ဆင်ခဲ့ရတာပါစီဂျိုယောဂအကြောင်းနဲ့စီဂျိုယောဂကိုကာကွယ်နိုင်တဲ့အကြောင်းတွေကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြဥတော်ဇန်သာတင်ဆက်တဲ့မြမအရေး30ချက်အစီအစဉ်ကိုတင်ဆက်ပါရမယ်။မြမနိုင်ငံမှာစစ်မှန်တဲ့ Federal ပြည်ထောင်စုကိုမဖော်ဆောင်နိုင်ဘူးဆိုရင်အခြေအနေပုံမဆိုးဝါးနာလိုက်တယ်လို့မြမအရေးကိုနှစ်ပေါင်းများစွာလေ့လာခဲ့သူ American ပြည်ထောင်စုJohn Hopkins တက္ကသိုလ်အာရှရေးရအငိမ့်စားညွှန်ကြားမှုပါမောက်က John Bradley ကပြောကြားခဲ့ပါတယ်။ပါမောက်က Bradley ဟာမြန်မာနိုင်ငံဆိုင်ရာစာအုပ်များစွာကိုပြုစုခဲ့ပြီး Nagis Cyclone နောက်ပိုင်းမြန်မာနိုင်ငံအနှံ့အပြားစာကြီးတိုက်တွေထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တာကွဲလွန်တဲ့အချိန်အထိဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လ1ရက်နေ့အသက်62နှစ်အရွယ်မှာကွဲလွန်သွားတဲ့ပါမောက်က John Herbert Bradley ကို2020ခုရွေးကောက်ပွဲမတိုင်ခင်ကလေးကတင်ကားမှတင် VOA 1ဒေါ်သာဥကျော်စန်းသာဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ဆက်လိုက်ပါရခင်ဗျာ
အမခဘက်ကစ်ကင်းမောင်စုံမင်းနာတော့မြန်မာနိုင်ငံမှာဒီမိုကရေစီစင်ကူးပြောင်းဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေအင်တန်များပြားနေပါတယ်ဒါမြန်မာနိုင်ငံမှာထူးခြားတဲ့အခြေအနေရှိနေလို့ဒီလိုဖြစ်နေရတယ်လို့သုံးသပ်သူတချို့ရှိပါတယ်။တကယ်ပါလို့မှာဒီမိုကရေစီအစဉ်ကူးပြောင်းသွားတဲ့နိုင်ငံတွေမှာခက်ခဲနေတဲ့မြန်မာနိုင်ငံရဲ့အခြေအနေပုံမူပြီးများပြတ်နေရလို့များဆရာကြီးယူဆမိပါလား
။ I think because Burma or Myanmar has such a powerful set of traditions among different ethnic communities
မြန်မာနိုင်ငံဟာအတိုင်းအတာမျိုးစုံနေထိုင်လာခဲ့တဲ့မတူကွဲပြားမှုအစဉ်အလာတွေရှည်ရှည်လျားလျားတည်ရှိလာတဲ့အတွက်ဒီမိုကရေစီထူထောင်ရေးအတွက်အခက်အခဲတွေများပြားတယ်ဆိုတာကတော့ကြိုတင်ခံမနိုင်တဲ့ကိစ္စလို့ထင်ပါတယ်။ကျွန်တော်မြန်မာနိုင်ငံကိုပထမဦးဆုံးသွားရောက်ခဲ့တဲ့1950ပြည့်လွန်တုန်းကဥပဆွေတို့ဟာ9နှစ်တောင်မဟုတ်4နှစ်စီမံကိန်းတွေကိုအကောင်းဆုံးဖြစ်မယ်ဆိုတဲ့ရည်မှန်းချက်နဲ့လုပ်နေခဲ့ကြတာပါ။မတူကွဲပြားတဲ့လူမျိုးပေါင်းစုံအတွက်တခုတည်းသောလူအဖွဲ့အစည်းတခုတည်းသောနိုင်ငံတခုတည်းသောအစိုးရဖြစ်စေရမယ်ဆိုတဲ့စိတ်ကူးယဉ်မျှော်မှန်းချက်တွေနဲ့လုပ်ခဲ့ကြတာပါကမ္ဘာတစ်လောမှာကျွန်တော်တို့တွေ့လာရတာကဒီလိုနိုင်ငံတွေမှာပြဿနာတွေရှိနေတယ်ဆိုတာပါပဲတိတ်အင်အားကြီးမားတဲ့ USSR ကဆိုဗီယက်ပြည်ထောင်စုကိုစတာလင်ကလူမျိုးကွဲများစွာကိုအင်အားနဲ့ပြည်ထောင်ခဲ့ပြီးတော့လူမျိုးစုလိုက်ပြည်နယ်တွေဖွဲ့စည်းဆွဲဆောင်တင်းသွင်းမှုနဲ့အောင်မြင်အောင်လုပ်နိုင်တယ်လို့ရည်ရွယ်ခဲ့ပေမဲ့နှစ်ပေါင်း60ကျော်လာတော့ကြာဆုံးသွားတာပါပဲအလားတူစွာပဲယူဂိုစလာဗီးယားကိုလည်းကွန်မြူနစ်အစိုးရကအင်အားသုံးသင်းသွင်းတည်ထောင်ခဲ့ပေမဲ့ပြိုကွဲသွားတာပါပဲဆိုတော့ကမြန်မာနိုင်ငံရဲ့ပြဿနာအတွက်လဲကျွန်တော်တော့မအံ့ဩပါဘူးမြန်မာပြည်သူလူထုအနေနဲ့သူတို့ရဲ့မတူကွဲပြားမှုကိုနားလေသဘောပေါက်ပြီးအသိမှတ်ပြုပေးဖို့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ကြမှာလားပြည်ကြနိုင်ငံတွေဖြစ်သွားစေမလားဆိုတာကိုစဉ်းစားဆင်ခြင်ကြဖို့တိတ်အရေးကြီးပါတယ်
အခုမကြခင်မြန်မာပြည်သူတွေကမဲပေးကြတော့မှဖြစ်ပါတယ်ဒီရွေးကောက်ပွဲကရောဘယ်လိုများမျှော်လင့်နိုင်ပါသလဲဘာလို့များမျှော်လင့်နိုင်ပါလဲဆရာကြီးကပြောခဲ့တဲ့အခက်အခဲအခြေအနေမျိုးတွေကိုဒီရွေးကောက်ပွဲပြီးရက်ခါမှာပေါ်ပေါက်လာတဲ့အခင်းအကျင်းတွေကကျော်လွှမ်းနိုင်မယ်လို့ဆရာကြီးထင်ပါလား
Yes it's a troublesome time and I put on my Burmese citizen's hat, and it, I think I would, I'm not sure how I would.
အခက်အခဲရှိနိုင်ပါလေ အခု တော့ မြန်မာ ပြည်သူ တွေ မှာ တူညီတဲ့ သဘော ထား ရှိကြရဲ့ လား ဆို တာ မသိကြ ပါဘူး ကျွန်တော် အသီး မိတ်ဆွေ တွေ အားလုံး နဲ့ ဆက်သွယ် ဆွေးနွေး ကြည့်ချင် ပါလေ အခြေအနေ နောက် တစ်ဆင့် ရှေ့တိုး အောင် နိုင်ငံ ရေး ပါတီ တစ်ခု တည်း က ဆောင်ကျင်း နိုင် မှာ မဟုတ် ပါဘူး ဆို တော့ တိုင်းပြည်ရင်ဆိုင် ကြုံ တွေ့ နေရတဲ့ အခြေခံ ပြဿနာ တွေ အတွက် များစွာ ခီး ရောက် နိုင် လိမ့်မယ် လို့ ကျွန်တော် မမျှော်လင့် ပါဘူး
တချို့ က တော့ ဒီ ကိစ္စ နဲ့ ပတ်သက်တဲ့ ပြဿနာ တော့ များ များ ဟာ လက်ရှိ 2008 ဖွဲ့စည်းပုံ အခြေခံ ဥပဒေ မကောင်း လို့ ဆို ပြီးတော့ ပြောကြပါတယ် စစ်တပ်က ရေးဆွဲထားတဲ့ ဥပဒေ ဖြစ် နေတဲ့ အတွက် ကြောင့် ဒီဟာ မသိလျော်တဲ့ ဥပဒေ ဆို ပြီးတော့ ဒီ ဖွဲ့စည်းပုံ ကို အဓိက ထောက်ပြ နေ ကြပါတယ် ဆရာကြီး ဘယ်လို သဘောပါ ပါလဲ
As I mentioned with the two examples that came to mind, the Soviet Union, the USSR, and Yugoslavia, in both cases, there were...
But I'm not going to talk about it. Soviet Union, Yugoslavia, and Yugoslavia, there were many people who were talking about it. And there were many people who were talking about it. And there were many people who were talking about it. And there were many people who were talking about it. You were talking about it, there were many people who... single governing authority တခုတည်းသောအစိုးရအာဏာဆိုတဲ့အယူအဆအပေါ်မူတည်ထားတာပါဒါအကြဆုံးရေးကိုလုံးဝဦးတည်နေပါတယ်တိုင်းသားတွေကိုဖြန့်ကျက်ကိုစားမပြုနိုင်ပါဘူးတချိန်တည်းမှာပဲရင်ညာပြဿနာကြောင့်လေမြန်မာနိုင်ငံကိုကဘာကစောင့်ကြည့်နေတာပါသူတို့ဟာလည်းအင်အားကြီးမားစွာလှုပ်ရှားလာတဲ့အတိုင်းအဝန်းတစ်ရပ်ပါအခြားသောပြည်ပကတွေလည်းများပြားပြင်းထန်လာပါတယ်ဒါကြောင့် federal ground စု
ဖွဲ့စည်းကြမလားပြီးကြစီဖြစ်သွားစီမလားဆိုတာအလေးနဲ့စဉ်းစားရမယ့်အချိန်ပါဆိုတော့ဆရာကြီးပြောသွားသလိုဆိုဗီယက်ပြည်ထောင်စုရောယူဂိုစလာဗီးယားပြည်ထောင်စုရောပြိုကွဲရတဲ့အဖြစ်မျိုးရောက်နိုင်တဲ့အထိမြန်မာနိုင်ငံအချိန်ကလောက်တောင်ဆိုးရနေလို့လားဆရာကြီးခင်ဗျာတကယ်များအဲ့လိုပြိုကွဲရတဲ့အချိန်ကိုရောက်နိုင်စရာကြောင်းစီလိုလားခင်ဗျာ
Afraid it is it depends of course on the capacity of the military to maintain its single governing arm but human nature is
ဖြစ်လာနိုင်စရာရှိပါတယ်စစ်တကသူ့အင်အားတစ်ခုတည်းနဲ့ဘလောက်ထိထိန်းနိုင်မလဲဆိုတဲ့အပေါ်မူတည်ပါတယ်ဒါပေမဲ့လူသဘာဝဆိုတာကအားပြိုင်တဲ့သဘောရှိပါတယ်ဒီသဘောကြောင့်တချိန်ချိန်မှာအကွဲပြဲဖြစ်လာပြီးအကျိုးရှိမဲ့ဘက်ကိုလည်းဦးတည်နိုင်ပါတယ်နောက်ပြီးအထက်လူကြီးတွေကြီးပွားချမ်းသာသလောက်တာမန်အောက်ခြေရဲဘော်တွေဘဝကလည်းဆိုးဝါးလာပါတယ်
ဒါကတက်မတော်အတွင်းနှစ်ပေါင်းများစွာရှိလာတဲ့ပြဿနာပါဟုတ်ကဲ့ကျွန်တော်ဆက်ဖက်မိကျင်တာကတော့ဆရာကြီးကတက်မတော်အကြောင်းကိုပြောတယ်စစ်တပ်အကြောင်းကိုပြောတော့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွမ်းဆောင်ချက်လှုပ်ဆောင်ချက်တွေကိုဆရာကြီးဘယ်လိုအကဲဖြတ်လို့ပါလဲဟုတ်ကဲ့
Yes, it has been disappointing, I'm sure, for many within the NLD, and probably for
ပြည်တွင်းကလူတွေအများအပြားNLD ပေါ်စိတ်ပြက်နေကြတယ်ဆိုတာသိကြပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာလည်းအလားတူစိတ်ပြက်ကောင်းစိတ်ပြက်နေကြပါလိမ့်မယ်။ကျွန်တော်ကတော့သူဟာအင်မတန်စိတ်ရှည်ဒီခံတဲ့ခေါင်းဆောင်တယောက်လို့ထင်ပါတယ်။ဒါကြောင့်လဲတဒိုင်းပြည်လုံးမပြိုမကွဲတပေါင်းတစ်စီးတည်းရှိနေအောင်လို့အစွမ်းကုန်လိုက်လျှော်ပြီးညှိနှိုင်းလက်ခံခဲ့တယ်လို့မြင်ပါတယ်။
ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံစစ်စစ်ကိုဖော်ဆောင်ကြပါတပြည်တော်စနစ်ယူနစ်ထရီပုံစံလုပ်ရင်တော့ကြာဆုံးလိမ့်မယ်လို့အကြံပေးချင်ပါတယ်ဖက်ဒရယ်ဆိုလို့အခုလက်ရှိဖွဲ့စည်းပုံဟာလည်းပဲဖက်ဒရယ်ပုံစံမျိုးတော့လုပ်ထားတာပဲထောက်ပြလေးစခုနှစ်ဥပဒေကိုလည်းအဲ့လိုပဲပြောခဲ့တာရှိပါတယ်ပြည်နယ်တွေဒေသန္တရအနှပိုင်းဖွဲ့စည်းတွေဖွဲ့စည်းထားတယ်ဆိုတော့တကယ်တမ်းဖ
system or other than a set of republics, each of which has
ကျောက်ကြအာနာအတော်အသင့်ရှိတဲ့သမရနိုင်ငံတွေကိုစုပေါင်းထားတဲ့ပုံစံမျိုးကလွဲပြီးပိုမိုတာလွန်ကောင်းမွန်တဲ့ Federal Snitch ဆိုတာမရှိဘူးလို့ကျွန်တော်လုံးဝယုံကြည်ပါတယ်ကျွန်တော်ရဲ့ကိုယ်ပိုင်အတွေ့အကြုံအရ American ပြည်ထောင်စုနမူနာကိုပြောပါရစေဥရောပတိုက်သားတွေ America မှာစတင်ပြောင်းရွှေ့ခြေချစဉ်တုန်းက Political Unit နိုင်ငံရေးအစုအဝေးပေါင်း900လောက်ရှိခဲ့ပါတယ်ဌာနတိုင်းရင်းသားတွေကလွဲလို့မတူကွဲပြားတဲ့အားလုံးကိုတပေါင်းတစ်စီးတဲ့လုတ်ချင်ခဲ့တဲ့လူတွေဟာမအောင်မြင်ခဲ့ပါဘူးသူတို့ဘာသာစကား normative behavior လို့ခေါ်တဲ့ ဆန်စနစ်အပြုမူတွေရှိနေကြတာပါအခုနှစ်ပေါင်း200 300ကျိုးပန်းတိဆောက်လာတာတော့လူမျိုးစုတချို့ဟာအချုပ်အခြာအာဏာပြန်လည်ထူထောင်ကျင်နေကြပါသေးတယ်ဒါဟာကြံကမ္ဘာနိုင်ငံတွေအတွက်ဆိုးရွားတဲ့နမူနာတစ်ရပ်ပါမြန်မာနိုင်ငံအတွက်လည်းဗမာလူမျိုးစုဟာကြံတဲ့တိုင်းရင်းသားဒေသတွေကိုကိုလိုနီလိုသိမ့်ပိုက်ပြီးတနိုင်ငံနဲ့အဖြစ်အုပ်ချုပ်ဖို့မကြိုးစားပဲရခိုင်မွန်ရှမ်းကချင်ကယားချင်းစသဖြင့်တိုင်းရင်းသားတွေကိုအာဏာကွဲဝေပေးမယ်လို့ပြောလင့်ပါတယ်သူတို့မှာအနာဂတ်ကိုစီဆန္ဒကိုစီနဲ့ရှိနေပါတယ်လောလောဆယ်မှာတော့အားလုံးအတွက်ဝမ်းနည်းဝယ်ကောင်းတဲ့အခြေအနေရှိနေပါတယ
်ဒီလိုအခြေအနေမျိုးကလွတ်မြောက်နိုင်မဲ့အပြုသဘောဆောင်တဲ့အစဉ်လက္ခဏာတစုံတရာကိုမတွေ့မိဘူးလားခင်ဗျာအခုချိန်မှာတန်းကြီးကအရင်သက်ဆိုင်ရင်တော့ပုံမပွင့်လင်းလာပြီလို့ထင်ပါတယ
် There is something very positive that I find.I had occasion to go around Myanmar as we re-established libraries.
သေကိုအပြုသဘောဆောင်တဲ့အချက်တချို့လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းကျွန်တော်ဟာမြန်မာနိုင်ငံအနှံ့စာကြည့်တိုက်တွေထူထောင်ရေးအတွက်တွားရောက်ခဲ့ပါတယ်။ကျွန်တော်ရဲ့ဒီစီမံကိန်းဟာဆက်ရှိနေသေးပါ။ကျွန်တော်အတွက်အားတက်စရာအကောင်းဆုံးကတော့လူအများအပြားဟာလိလာသင်ယူလူစိတ်တွေပြင်းပြနေကြခြင်းပါ။သူတို့ဟာအများသောအဖြစ်ပညာရှင်အတိုင်းဝိုင်းကလာသူတွေမဟုတ်ပါဘူး။တာမန်အယောင်းဝယ်လုပ်နေတဲ့ဂုံတွေတွေပါ။သူတို့ဟာလူငယ်တွေအတွက်သင်ကြားရေးအထောက်အကူတွေ၊စာကြည့်တဲ့တွေထူထောင်ဖို့အထူးကိုစိတ်အားထက်သန်နေကြပါလေ။ကဘာနဲ့တပြင်းညီဘဟုသုတတွေလိုချင်နေကြပါလေ။ဒါဟာတနိုင်ငံလုံးအနှံ့တိုင်းရင်းသားတွေအားလုံးကြားမှာတွေ့မြင်ခဲ့ရတာပါ
။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအိန္ဒိယနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့လည်းနောက်ဆုံးပြောပြပါအောင်ခင်ဗျာ။ဆရာကြီးဘယ်လိုမြင်ပါလဲ။
You know.I have some knowledge about Thailand and Bangladesh, which are neighbors, and both those countries have done a very poor
job. You might imagine Thai and Bangladesh to a new nation alone, huh? Through new nation, we are trying to learn new things. A team of people, they go on their job. That means through, huh? You might imagine that two days from your mood is in the job. India and the other Maro, both are two days in the job. You might imagine that.နိုင်ငံသား3-4တန်းဟာနေစားဖြတ်ကျော်ပြီးဘဝရည်ရည်အတွက်အလုတ်ကန်သွားလုပ်နေကြရပါတယ်။မြန်မာကောင်းဆောင်တွေအနေနဲ့အိန္ဒိယတွေကိုလည်းအတူယူပြီးအနာဂတ်ကိုဘယ်လိုထိန်းချောင်းရမယ်ဆိုတာစဉ်းစားသင့်ပါတယ်။အခုလက်ရှိအတိုင်းသာဆိုရင်တော့မြန်မာနိုင်ငံဟာတရုတ်တို့အိန္ဒိယတို့သာမကထိုင်းတို့ဘင်္ဂလားဒေ့ရှ်တို့ရဲ့ချုပ်ကန်မှုအောက်ကိုပါတနည်းနည်းနဲ့ရောက်ရှိသွားနိုင်ပါတယ်။တစ်ခါတစ်ခါမြန်မာနိုင်ငံပြည်သူလူထုခံစားလာရတဲ့ဒုက္ခတွေကိုကြည့်ပြီးကျွန်တော်အထူးကိုစိတ်မကောင်းဖြစ်မိပါတယ်။ 1948 ကစပြီးမြန်မာခေါင်းဆောင်အဆက်ဆက်ဟာပြည်သူလူထုအကျိုးကိုအမှန်တကယ်မဆောင်ကျင်းပေးခဲ့ကြပါဘူး။အင်္ဂလိပ်နဲ့ဂျပန်တို့လည်းမြန်မာပြည်သူလူထုရဲ့အကျိုးကိုလုံးဝဖော်ဆောင်ခဲ့ကြတာမဟုတ်ပါဘူးဗျာ
။ဦးကျော်စံသာတင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။VOA ရဲ့ကြာသာပတင်းနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါရခင်ဗျာအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ကိုရန်နိုင်တင်ဆက်တဲ့အာကစားကဏ္ဍအစီအစဉ်ကိုတင်ဆက်ပါဦးမယ်ဒီတစ်ပတ်အာကစားကဏ္ဍမှာတော့ခရစ်စတီယာနိုရိုနယ်ဒိုတယောက်ဟာကမ္ဘာဂိုးအများဆုံးသွင်းတဲ့သူဖြစ်လာပါတယ် Chelsea အသင်းကိုအရှိအလယ်ပိုင်းကုမ္ပဏီတစ်ခုကဝယ်ယူဖို့ကမ်းလှမ်းတာအပါအဝင်အာကစားသမားဘဝကနေအနားယူပြီးဆိုတဲ့နာမည်ကြီးအမေရိကန်ဘောလုံးသမားတကြော့ပြန်ကစားဖို့ဆုံးဖြတ်လိုက်တာစတဲ့အကြောင်းအရာတွေကိုကိုရနိုင်ကဒီတစ်ပတ်အာကစားကဏ္ဍမှာစူးစီးတင်ပြထားပါရခင်ဗျာ
ဗြိတိန်ဆိုရကချယ်ဆီသင်းပိုင်ရှင်ရိုမန်အဗရာမိုဗစ်ကိုတန်ခတ်ပိတ်ဆိုပြီးတော့သူရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တာကြောင့်ချယ်ဆီအသင်းရဲ့အနာဂတ်မရေမယာဖြစ်လာနေချိန်မှာပဲဆော်ဒီနိုင်ငံကမီဒီယာအဖွဲ့တစ်ခုကเชลซีသင်းကိုဗြိတိန်စတာလင်ပေါင်း 1.9 ဘီလီယံနဲ့ဝယ်ဖို့ကမ်းလှမ်းနေတယ်ဆိုပြီးတော့သတင်းထွက်ပေါ်လာနေပါတယ်။ဒါကတော့အသင်းအတွက်ရောအသင်းကိုအားပေးတဲ့ပြိသက်တွေအတွက်ပါသတင်းကောင်းဖြစ်ပြီးတော့ပြိသက်တွေအတော်များများကတော့ပိုင်ရှင်အသစ်ထွက်လာဖို့ကိုမျှော်လင့်နေကြပါတယ်။ရုရှားကယူကရိန်းကိုကျူးကျော်စစ်ကြောင်းတန်ခတ်ပိတ်ဆို့ခံရတဲ့အထက်မှာเชลซีအသင်းဟာလည်းရုရှားရေနံတထေးအဗရာမိုဗစ်ပိုင်တဲ့အသင်းဖြစ်လို့တန်ခတ်ပိတ်ဆို့မှုရဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရပြီးတော့မရေရာမှုတွေနဲ့လဲကြုံနေရတာပါဆိုတော့ဒန်ခတ်ပိတ်ဆို့မှုကြောင့်ချယ်ဆီအသင်းမှာဘယ်လိုအကျိုးဆက်တွေရှိနေပါလဲဒီတဲကတချို့ကိုပြောရမယ်ဆိုရင်တော့ချယ်ဆီအသင်းဟာဒီဒန်ခတ်ပိတ်ဆို့မှုကြောင့် ဘောလုံးပွဲလက်မှတ်တွေနဲ့အသင်းရဲ့အမှတ်တံဆိပ်ကုန်ပစ္စည်းတွေကိုရောင်းချလို့မရတော့သလိုစတိုးဆိုင်ကိုလည်းပိတ်ထားပါတယ်။တရားသီလုံးစာလက်မှတ်ဝယ်ထားတဲ့သူတွေကပွဲကိုစက်ကြည့်နိုင်ပေမဲ့အခုနောက်ပိုင်းမှာပွဲကြည့်ဖို့လက်မှတ်ဝယ်တဲ့သူတွေကတော့ဝယ်လို့တော့မရတော့ပါဘူး။ကစားသမားနဲ့ဝန်ထမ်းတွေကိုလစာပေးဖို့ပါဝင်အသင်းလည်းပတ်ဖို့အတွက်အထူးလိုင်စင်တရက်ကိုချထားပြီးမဲ့ဘောလုံးသမားအယောင်းဝယ်လှုပ်လို့မရသလိုစားကြုပ်တက်တန်းထတ်တိုးတာတွေလည်းလှုပ်လို့မရပဲဖြစ်နေပါတယ်။ဒါကြောင့်လက်ရှိအခြေအနေမှာပြည်သက်တွေကစိုးရိမ်နေကြပြီးတော့ပိုင်းရှင်အသက်ကိုအများဆုံးရောင်းချနိုင်ဖို့မျှော်လင့်နေကြပါတယ်။အခုလို Sorry Media Company တခုကဝယ်ဖို့သတင်းထွက်လာတာက Chelsea အတွက်တော့သတင်းကောင်းဖြစ်ပြီးတော့ဗြိတိန်သတင်းတွေမှာတော့အယောင်းဝယ်ကိစ္စကမလကုံလောက်မှဖြစ်နိုင်မယ်ဆိုပြီးတော့ခံမှန်းနေကြပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United တိုက်စစ်မှု Ronaldo ဟာကြီးစားဘောလုံးသမားကြီးထဲမှာကမ္ဘာဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်သွားခဲ့ပါပြီ။ပြီးခဲ့တဲ့စနေနေ့က Tottenham Hotspur နဲ့ကစားတဲ့ Premier League ပွဲမှာသူဟာ Man U အတွက် Hattrick 3ဂိုးသွင်းပြီးတော့စုစုပေါင်း108ဂိုးနဲ့မှတ်တမ်းတွေရကမ္ဘာမှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ဒီမတိုင်ခင်ကတော့မှတ်တမ်းတွေရ Check တိုက်စစ်မှု Joseph Beacon က105ဂိုးနဲ့ဂိုးအများဆုံးသွင်းထားတဲ့သူဖြစ်ပါတယ်။ဘီကန်ဟာ1931ကနေ55အထိသွင်းခဲ့တဲ့ဂိုးအရေအတွက်ဟာ105ဂိုးရှိတယ်လို့ FIFA ကခန့်မှန်းပါတယ်။ဒါပေမဲ့ check ဘောလုံးဖွဲ့ချုပ်ကတော့ဘီကန်ဟာစုစုပေါင်း122ဂိုးသွင်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီနေရာမှာပြဿနာတစ်ခုကဒါနဲ့ပတ်သက်ပြီးတော့ FIFA မှာတရားဝင်စာရင်းအတိအကျမရှိတဲ့အတွက်အငြင်းပွားစရာတွေလည်းဖြစ်နေပါတယ်။ဘရာဇီးလ်တိုက်စစ်မှုပီလီကတော့ဂိုးပေါင်း1000ကျော်သွင်းထားတယ်ဆိုပေမဲ့တရားဝင်စာရင်းတွေအရတော့958ဂိုးပဲဖြစ်ပြီးတော့ကျန်တာကတော့အပြော်တန်းကစားတဲ့ပွဲတွေမှာသွင်းတာတွေဖြစ်တယ်လို့ဆိုပါတယ်။ညင်းပွားစရာအခြေအနေတွေရှိနေပေမဲ့လည်းအခုလောလောဆယ်တရားဝင်ဖတ်တန်းတွေအရတော့ရိုနာလ်ဒိုက108ဂိုးနဲ့ကမ္ဘာမှာဂိုးအများဆုံးသွင်းတဲ့သူအဖြစ်မှတ်တမ်းဝင်သွားခဲ့ပြီဖြစ်ပါတယ်။ဆိုတော့ Sports နဲ့ပွဲမှာရိုနာလ်ဒိုရဲ့ခြေစွမ်းနဲ့ပတ်သက်ပြီးနှစ်ဖက်နှီးပြတွေကရောဘာတွေပြောလိုက်ပါသလဲ
။ He made the difference for sure with his 3 goals but not only because of the 3 goals I think there was
သူက3ဂိုးသွင်းပြီးတော့ပွဲကိုဆုံးဖြတ်ပေးသွားတာပေါ့ဒါကသေချာပါတယ်ဒါပေမဲ့3ဂိုးသွင်းတာကြောင့်ပဲမဟုတ်ပါဘူးကျွန်တော်နီးပြဖြစ်လာပြီးနောက်ပိုင်းသူကစားခဲ့တဲ့ပွဲတွေထဲမှာဒီပွဲကသူ့ရဲ့ခေါင်းဆုံးပွဲပ
ါ It was an amazing performance to Cristiano
but Ronaldo ကစားတော့လာတကယ်ကိုခေါင်းပါတယ်သူဘလောက်ကောင်းတယ်ဆိုတာကျွန်တော်ကောင်းကောင်းသိတာပေါ့ဒါကြောင့်သိတော့မှန်းဟောမိပါဘူးအခုလောလောဆယ်မှာသူနဲ့မက်ဆီနဲ့ကကမ္ဘာအကောင်းဆုံးဘောလုံးသမားတွေပါဒီမတိုင်ခင်ကတော့မာဒိုနာရှိမယ်ပီလီရှိမယ်ကျွန်တော်အမြင်ရတော့အသင်းအတွက်တကယ့်ကိုရည်ရည်ကြီးလိုအပ်နေတဲ့အချိန်မှာသူကအသင်းအတွက်အမြဲတမ်းခြေစွမ်းပြပြီးအဆုံးအဖြတ်ပေးနိုင်တဲ့သူပ
ါဘီဂျက်တစ်ပတ်မှာရိုနာလ်ဒိုလိုပဲဘိုင်ယန်တိုက်စစ်မှုလေဗန်ဒေါစကီနဲ့ရီယယ်တိုက်စစ်မှုဘန်ဇီးမားတို့လည်းချန်ပီယံစ်လိဂ်မှာဟက်ထရစ်တွေသွင်းခဲ့ကြပါတယ်ဘန်ဇီးမားဟာ PSG နဲ့ပွဲမှာဟက်ထရစ်သွင်းလိုက်တာကြောင့်အခုဆိုရင်Real အတွက်309ဂိုးသွင်းပြီးတော့တစ်ချိန်က Real အသင်းရဲ့ဂန်ဝင်ကစားသမားကြီး Di Stefano ရဲ့စံချိန်ကိုကျော်ပြီးအသင်းအတွက်တတိယဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ
်။ Sueño estar en entro este
ဂန်ဝင်ကစားသမားကြီးဖြစ်တဲ့ Di Stefano ရဲ့စံချိန်ကိုချိုးနိုင်လိုက်တဲ့အတွက်ကျွန်တော်ရဲ့အိမ်မက်တွေမှန်တကယ်ဖြစ်လာခဲ့တာပါ။ကျွန်တော်အသင်းကိုပထမဆုံးရောက်တဲ့နေ့မှာသူကဥက္ကဋ္ဌနဲ့အတူရှိနေပြီးတော့ကျွန်တော်ကိုနွေးနွေးထွေးထွေးကြိုဆိုခဲ့တာပါသူကတကယ်ကံဝင်ကစားသမားကြီးပါအခုသူ့လိုမျိုးဂိုးတွေသွင်းနိုင်တဲ့အတွက်ကျွန်တော်ရန်ကုန်ယူပြီးတော့ဆက်ပြီးတော့လည်းဂိုးတွေသွင်းဖို့အားဖြစ်စေပါလေ
လက်ရှိမှာတော့ Real Madrid အသင်းအတွက် Portuguese တိုက်စစ်မှုရိုနာလ်ဒိုကဂိုးပေါင်း450သွင်းပြီးတော့ဂိုးအများဆုံးသွင်းထားသူဖြစ်ပြီး Spain တိုက်စစ်မှု Raul Gonzalez က323ဂိုးနဲ့ဒုတိယဂိုးအများဆုံးသွင်းထားတာဖြစ်ပါတယ်အမေရိကန်ဘက်ကအောက်သာသတင်းမှာတော့စူပါဘိုးကို9ကြိမ်ဘိုးဆွဲမှုတဲ့နာမည်ကြီးအမေရိကန်ဘောလုံးသမား Tom Brady ကသူ့အနေနဲ့လာမယ့်ဘောလုံးရာသီမှာ Tampa Bay အသစ်မှာဘောလုံးပြန်ကစားမယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Tom Brady ဟာအမေရိကန်ဘောလုံးကစားတာကနေအနားယူပြီးလို့ကြေညာပြီးသတင်းပတ်6ပတ်အကြာမှာပဲအခုလိုပြန်ကစားမယ်လို့သူ့ရဲ့ Twitter နဲ့ Instagram အကောင့်တွေကနေပြီးတော့မတ်လ13ရက်နေ့ကကြေညာလိုက်တာပါသူအနေနဲ့ပွဲကြည့်စင်ပေါ်မှာမဟုတ်ပဲကွင်းထဲမှာပဲဆက်ရှိနေတဲ့တယ်ဆိုတာကိုလွန်ခဲ့တဲ့နှစ်လအတွင်းမှာသဘောပေါက်ခဲ့ကြောင်းတစ်ချိန်ချင်းမှာအနားယူရမယ့်အချိန်ရောက်လာမှာဖြစ်ပေမဲ့အခုတော့မဟုတ်သေးကြောင်းသူ့ရဲ့အသင်းပေါ်တွေနဲ့အားပေးတဲ့မိသားစုကိုချစ်ပြီးတော့ဒီလူတွေကအားလုံးဖြစ်အောင်လုပ်ပေးခဲ့ပြီးလာမယ့်ရာသီမှာသူ့ရဲ့ကစားသမားဘဝ23နှစ်မြောက်အဖြစ်နဲ့တမ်ပါအသစ်မှာဆက်ကစားသွားမှာဖြစ်ပြီးတော့အပြီးပြတ်သေးတဲ့ကိစ္စတွေရှိနေသေးတယ်ဆိုပြီးတော့ Twitter ကနေပြောလိုက်ပါတယ် သူဘာကြောင့်အခုလိုပြန်ကစားဖို့ဆုံးဖြတ်တယ်ဆိုတာအတိအကျမသိနိုင်ပေမဲ့သူဟာစနေနေ့ကတော့အင်္ဂလန်မှာမန်ယူနဲ့စပါ့စ်တို့ကစားတာကိုတွားကြည့်ခဲ့ပြီးတော့အဲဒီပွဲမှာရော်နောက်ဒို၃ဂိုးသွင်းတာကိုကြည့်ပြီးပြန်ကစားဖို့ဆုံးဖြတ်လိုက်တာဖြစ်နိုင်တယ်လို့လည်းအတော်များများကယူဆနေကြပါတယ်။ Tom Brady ဟာပွဲပြီးမှာရော်နောက်ဒိုနဲ့မန်ယူအသင်းသားတွေနဲ့တွေ့ခဲ့သလိုမန်ယူနီးပြဟောင်းဂျီဖာဂူဆန်နဲ့လည်းတွေ့ခဲ့ပါတယ်။တမ်ပါနဲ့ Tom Brady ပရိသတ်တွေပါဝင်တချို့မီဒီယာတွေကတော့ရော်နောက်ဒိုကြောင့်ပြန်ကစားတာဖြစ်နိုင်တယ်လို့ယူဆနေကြပြီးရော်နောက်ဒိုကိုကျေးဇူးတင်တဲ့သူတွေလည်းရှိနေပါတယ်။အသက်44နှစ်ရှိဖြစ်တဲ့ Tom Brady ဟာ New England Patriots အသင်းနဲ့နှစ်နှစ်ဆက်ကြာကစားခဲ့ပြီးတော့အဲ့မှာ Super Bowl ကို6ကြိမ်အနိုင်ရပြီးအဲ့နောက် Tampa Bay အသင်းကိုပြောင်းပြီးတော့မနစ်တုံးကချန်ပီယံဖြစ်ခဲ့တာကြောင့် Super Bowl Champion ဆုကို9ကြိမ်နဲ့အများဆုံးရဘူးတဲ့သူဖြစ်ပါတယ်။အနားယူပြီးလို့ကြီးညာပြီးမှအကွင်းထဲကိုတကြော့ပြန်ရောက်လာမဲ့ Tom Brady အနေနဲ့ Lombardy Superflagi ကိုနောက်တစ်ကြိမ်ထပ်ရအောင်မလားဆိုတာကတော့Tampa ပရိသတ်တွေကရင်ခုန်စွာနဲ့စောင့်မျှော်နေကြတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်။ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။ VOA American အတန်ရဲ့ကြာတာရင်းနဲ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6753လိုင်းနံမီတာ190 kHz 1905တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။သောတာရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်လို့တယ်အကြံပေးလို့တယ်သတင်းတွေတောင်းလို့တယ်ဆိုလို့ရှိရင်တော့စာရေးသားဆက်သွယ်နိုင်ပါတယ်။စာရေးသားဆက်သွယ်တဲ့နေရာမှာအီးမေးလ်ကနေတင်ဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားဆက်သွယ်ရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်တိုင်းပါရခင်ဗျာသောတာရှင်များခင်ဗျာကျွန်တော်တို့ရဲ့အသံလွင့်အစီအစဉ်နေနဲ့ပတ်သက်ပြီးတော့မနေ့ဖြင့်တောက်ကြနေမှာနာသောတာဆင်ရမယ့်အသံလွင့်အစီအစဉ်အပတ်စဉ်ကဏ္ဍတချို့ကိုကြိုတင်မိတ်ဆက်ပေးလို့ပါရမနေ့ဖြင့်ကမှဆိုလို့ရှိရင်ဥအောင်ခင်တင်ဆက်တဲ့မြမရေးသုံးသားချက်အစီအစဉ်ကိုနာသောတာဆင်ရမှာဖြစ်သလိုကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုလည်းနာသောတာဆင်ရပါမယ်အဲဒီနောက်မှာတော့ Fever Wine တို့သားတင်ဆက်တဲ့တိုင်းရင်သတင်းလောအစီအစဉ်ကိုလည်းနာသောတာဆင်ရပါမယ်အခုတော့ကျွန်တော်တို့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပါအောင်မယ်သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပေးပါပ
ါယူကရိန်းသမ္မတကအကူအညီပေးဖို့ပန်ချလိုက်ပြီးနောက်မှာပဲလက်နက်နဲ့ကာကွယ်ရေးပစ္စည်းတွေပါဝင်ဒေါ်လာ1800ကူညီထောက်ပံ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒန်ပေါ်ထုံးနေမှာပဲကြေညာလိုက်ပါတယ်အခုနောက်ထပ်ကြေညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီသတင်းပတ်ထဲယူကရိန်းအတွက်လွန်ကျော်ရေးအကူအညီဖြစ်အမေရိကန်ကပေးရတာဒေါ်လာ10,000ရှိသွားပြီလို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါအခုနောက်ဆုံးပေးရမယ့်အစီအစဉ်မှာယူကရိန်းပြည်သူတွေကိုလေယာဉ်နဲ့ရဟတ်ယာဉ်တွေနဲ့တိုက်ခိုက်နေရတဲ့ကိုယူကရိန်းစစ်တပ်ကဟန်တာဖို့နဲ့လေကြောင်းပိုင်နဲ့ကိုကာဝယ်နိုင်ဖို့လေကြောင်းရန်ကာဝယ်စနစ်800ပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒါမှမဟုတ်ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေယာဉ်မပြန့်တမ်းရဇုန်နယ်မြေတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ချားချက်ကိုတော့လက်မခံခဲ့ပါဘူးစတင်ကလေချောင်းရံကာဝေးစနစ်တွေဖြင့်တန်ချက်ကဖြစ်လက်နက်တွေလောင်းချာတွေစစ်တပ်နဲ့တွေလက်နက်ငယ်တွေပါဝင်ပါတယ်ရုရှားစစ်တပ်ရဲ့သတင်းသုံးဘက်ကြားပြင်းထန်တဲ့ထိုးစစ်ဒဏ်ခံရတဲ့ယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ဖို့အမေရိကန်လွှတ်တော်ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီဘော်ဒူးနေကအနှူးညွတ်ပန်ချားခဲ့ပြီးနောက်မှာပဲအမေရိကန်ကနောက်ထပ်အကူအညီပေးမယ့်အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခတ်မှုတွေသတင်းသုံးဘက်လောက်ရှိလာချိန်မှာပဲလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ကဲခတ်နေတဲ့ဥရောပကောင်စီဖွဲ့ဝင်ဖြစ်ကနေရုရှားနိုင်ငံနှုတ်ထွက်လိုက်ပါတယ်။ဖွဲ့ဝင်ဖြစ်ကထွက်ဖို့ရုရှားကကြီးညာလိုက်ပြီးနောက်တည့်ရဖြစ်တဲ့ဗိုလ်ဒူးနေမှာပဲဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဥရောပကောင်စီကတရားဝင်အတည်ပြုလိုက်တာပါ။ပြည်သူ့ဆွေးနွေးရေးကော်မတီတိုတယ်အနေနဲ့မြန်မာနိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေကိုရုတ်သိမ်းရမှာနှစ်နာရီတောင်မှမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။ပြည်ခရဲနှစ်ထဲစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းလူခွေချိုးဖောက်မှုတွေနဲ့မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံမှာလက်တလောကျုံနေရတဲ့အခြေအနေတွေကြောင့်နစ်နာရေးမတောင်းမဲလုပ်ငန်းတွေယူသိမ်းမှုဆုံးဖြတ်လိုက်တဲ့အကြောင်းဗိုလ်ဒူးနေကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတောင်းရင်ယူသက်သူတွေတန်းမှာထုတ်လို့ရမှုကိုရဲမွန်ဖြစ်ပြီးတော့အတန်ပန်းအင်ဂျင်နီယာနဲ့ဒီကတော့ဂျီမီကွန်းနဲ့ဇူဘဲအချာရက်တို့ဖြစ်ပါတယ်။ဇန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပါပြီ။နောက်တော့တာဆင်တဲ့လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.